Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဇွန်လ16ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုတ်တံကပါရှုစားနိုင်ကြပါတယ်။ကျွန်တော်ချင်းမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့50တိုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်ကျမကတော့ခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jack Sullivan ဟာဂျပန်နဲ့တောင်ကိုရီးယားကအမျိုးသားလုံခြုံရေးအကြံပေးအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်အစိုးရဌာနတချို့ဟာစိုက်ဘာတိုက်ခိုက်တာခံခဲ့ရပါတယ်။မြန်မာနိုင်ငံကြီးအတွက်ထိုင်းမှာအလို့သဘောဆွေးနွေးမယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုကြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းတွေမှာတော့အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနရဲ့2023ခုနှစ်နှစ်စဉ်နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကိုအဆိုးဆုံးအဆင့် Tier 3မှာဆက်ပြီးတော့ထည့်ထားပါတယ်။သခိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးဘက်မှာတော့စစ်ကောင်စီတပ်တွေကခြေရွာတွေကိုမီးနဲ့လိုက်ထုတ်နေပါတယ်။အသက်ဘေးလွတ်ရာကိုပြေးနေရတဲ့ကမ့်ဘလူးစစ်ဘေးရှောင်တွေဟာမြေမွေးစိုးအန္တရာယ်နဲ့ပါထပ်ပြီးတော့ရင်ဆိုင်နေရပါတယ်
။ဝန်နဲ့အမှမရဘူးလို့ပဲအလွယ်ပြောရမှာပေါ့ဗျာ။ဒီဖြစ်တဲ့အနေအထားနဲ့ဥဒပိနိုင်တဲ့အနေအထားမှာစေဝန်လိုအပ်ချက်ကတရားမြင်မှာတော့အခုကကိုက်ပြီဆိုမှစေးလိုက်ရှာရတဲ့အနေအထားဖြစ်တာ။
ကမ်ဘလူခရိုင်လွှတ်တော်ကိုယ်စားလှယ်ပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူမလေးရှားမှာအလုပ်လုပ်နေကြတဲ့အထောက်ထားမဲ့မြန်မာတချို့ဖမ်းခံရတဲ့ကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးပါမယ်ရှင
်ဇူလိုင်လမှာကျင်းပမယ်နေတိုအစည်းအဝေးအဖွဲ့ကာကွယ်ရေးဦးစီးချုပ်တွေရဲ့အစည်းအဝေးမတိုင်ခင်မှာယူကရိန်းနိုင်ငံကိုစစ်ရေးအကူအညီတွေပေးဖို့အတွက်အမေရိကန်ဦးဆောင်တဲ့ယူကရိန်းဆက်သွယ်ရေးအဖွဲ့အစည်းအဝေးကိုဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့တော်မှာဒုတိယမြောက်အနေဖြင့်ဒီနေ့မှာကျင်းပနေပါတယ်။ယူကရိန်းတိုက်ပွဲဟာတာရူပြေးပွဲမဟုတ်ဘဲမာရသွန်ပြေးပွဲတစ်ခုသာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကဆွေးနွေးပွဲအဖွင့်ပင်ကမှာပြောပါတယ်
။ Ukrainian forces have shown outstanding bravery and skill. The Ukraine's fight is a marathon and not a sprint.
ယူကရိန်းတို့လက်ငင်းလိုအပ်နေတဲ့စစ်ရေးစွမ်းဆောင်ရည်အတွက်ဆက်လက်ကူညီသွားမှာဖြစ်တယ်လို့ရုရှားရဲ့ရန်လိုတိုက်ခိုက်မှုကနေယူကရိန်းရဲ့လုံခြုံရေးကိုရေရှည်ထိန်းထားနိုင်မှုအတွက်ပါဆက်လက်ပံ့ပိုးသွားမှာလို့ဝင်းကြီးအော့စတင်ကပြောခဲ့တာပါ။ဒါ့အပြင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကနေယူကရိန်းအရက်သားတွေကိုကာကွယ်ဖို့အတွက်အရေးပါတဲ့လေကြောင်းကာကွယ်ရေးစနစ်တွေကိုပံ့ပိုးပေးဖို့လိုနေတယ်လို့လည်းသူကထောက်ပြခဲ့ပါတယ်။နော်ဝေးနဲ့ဒိန်းမတ်တို့ကလည်းယူကရိန်းကိုထောင်ပေါင်းများစွာသောအမြောက်ကြီးတွေပူးတွဲပေးအပ်မယ်လို့ကြေညာခဲ့ပါတယ်။ယူကရိန်းမှာခရမ်းမီးကြောက်တွေအမြောက်ကြီးတွေအရေးတကြီးလိုအပ်နေတဲ့အတွက်ဖြစ်နိုင်ရင်မြန်မြန်ပေးနိုင်မှုဒိမတ်နဲ့ပူးပေါင်းဆောင်ရွက်ဖို့ဆုံးဖြတ်ထားပါတယ်လို့နော်ဝေးကာကွယ်ရေးဝန်ကြီးဗီရိုနာအာရီဂရန်ကသူ့ရဲ့ကြေညာချက်ထဲမှာပြောပြထားပါတယ်။ယူကရိန်းစစ်တပ်ဟာရုရှားဘက်ကပစ်လွတ်လိုက်တဲ့ Cruise ပယ်ထိန်ဒုံးကြီးတစ်စင်းနဲ့မောင်းသူမဲ့လေယာဉ်အဆင့်20ကိုကြားဖြတ်ဟန်တားနိုင်ခဲ့တယ်လို့ဒီနေ့ပဲပြောပါတယ်။ရုရှားဘက်ကလည်းသူတို့ထိန်းချုပ်ထားတဲ့ Crimea ဒေသမှာယူကရိန်းဒရုန်း6စင်းကိုပစ်ချခဲ့တယ်လို့ရုရှားအရာရှိတွေကပြောပါရရှင်
ဂရိနိုင်ငံရဲ့ကမ်းလွန်မြေထဲပင်လယ်ထဲမှာဗုဒ္ဓဘူးနေတုန်းကတိမ်းမောက်သွားခဲ့တဲ့ဆက်လီပေါ်မှာပါသွားတဲ့သူတွေထဲမှာအသက်ရှင်တဲ့သူတွေကိုနောက်ထပ်ရှာတွေ့နိုင်မှုအခြေအနေနှဲသွားပြီလို့ကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်ဂရိနိုင်ငံတောင်ပိုင်းပိုင်လော့စိတ်ကမ်းမြို့ရဲ့ကမ်းလွန်မှာတော့88ယောက်ထဲမှနေတည်ဆုံးတဲ့ဆက်လီမောက်မှုဖြစ်ခဲ့ပါတယ်နောက်နှစ်ရက်ကြာတဲ့အထိရေချောင်းကရောလေချောင်းကနေပါဆက်ပြီးတော့ရှာဖွေနေကြပါတယ်ဥရောပမှာရွှေပြောင်းအခြေချဖို့အတွက်ငါးဖန်းဆက်လီနဲ့တရားမဝင်လာဖို့ကြိုးစားတဲ့အချိန်မှာဆက်လီတိတ်မောက်ခဲ့တာပါအခုချိန်ထိကတော့လူပေါင်း104ဦးကိုအသက်ရှင်ကယ်ဆယ်နိုင်ခဲ့ပါတယ်အသက်ရှင်ကယ်ဆယ်နိုင်သူအများစုကတော့ဆီးရီးယား၊အီဂျစ်နဲ့ပါကစ္စတန်တို့ကဖြစ်ပါတယ်မာလိမ်မှုအပါအဝင်လူကုန်ကူးမှုတန်တရားရှိသူအီဂျစ်နိုင်ငံသား9ဦးကိုလည်းဂရိရဲတပ်ဖွဲ့ကကြာသပတေးနေ့ကဖမ်းဆီးခဲ့ပါတယ်။ဆက်လီပေါ်မှာဘယ်နှဦးပါတယ်လဲဆိုတာကိုတော့အတိအကျမသိရပေမဲ့လူတွေပြစ်သိမ့်နေတဲ့တင်မော်တစင်းကိုဂရိဂျိုနာမှာအင်္ဂါနေ့ကတွေ့လိုက်သူတချို့ရှိပါတယ်။ အသက်ရှင်ကျန်ခဲ့သူတဦးကတော့လှေပေါ်မှာကလေးငယ်တရာလောက်ကိုတွေ့ခဲ့ရတယ်လို့ဆေးရုံကဆရာဝန်ကပြောပါတယ်ဒီလိုယူကျုံမရဘွယ်ဖြစ်ရဲ့အတွက်ဂရိဆိုရာကဝန်ထဲတဲ့အထိတ်မှတ်အနေနဲ့အောက်မွေဘွယ်နေ့၃ရက်တက်မှတ်ပြီးတော့စုံစမ်းစစ်ဆေးဖို့တာဝန်ပေးလိုက်ချိန်မှာပဲနိုင်ငံရေးပါတီတွေဘက်ကလည်းဂျွန်လ25ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆွယ်နေမှုကိုဆိုင်းငံ့ထားပါတယ်ဂရိနိုင်ငံရဲ့အဆိုပါဆုံးပင်လယ်ထဲဆက်လက်တိမ်းမောက်မှုဖြစ်နိုင်တယ်လို့ပြောခဲ့တဲ့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR ပြောခွင့်ရကတော့နောက်ထပ်ရှင်းနိုင်သေးတဲ့သူတွေရှာတွေ့ဖို့နည်းလာပေမဲ့ဆက်ပြီးစ조사ရှာဖွေမယ်လို့ပြောပါတယ်ရှင
်အမေရိကန်ရဲ့စွမ်းရည်ဌာနအပါအဝင်အစိုးရအေဂျင်စီအများအပြားကိုရုရှားရဲ့ချင်းချောက်ငွေညှစ်တဲ့စိုက်ဘာခိုင်းတစ်ခုကဖောက်ထွင်းဝင်ရောက်ခဲ့တယ်လို့အမေရိကန်လုံခြုံရေးအရာရှိတွေကပြောပါတယ်အစိုးရအဖွဲ့တွေနဲ့ corporation တွေကြားမှာအသုံးများတဲ့ file လွှဲပြောင်းပေးတဲ့ program တစ်ခုဖြစ်တဲ့ Move It Transfer ကတဆင့်ဖောက်ထွင်းလာလို့လဲအမိမြေလုံခြုံရေးအရာရှိတွေကဒီနေ့မှပြောပါရယ်စွမ်းအင်ဝန်ကြီးဌာနရဲ့လုပ်ငန်းနှစ်ခုလဲတိုက်ခိုက်ခံခဲ့ရပါတယ်ရုရှားနဲ့ဆက်ဆက်နေတဲ့ချင်းချောက်ငွေညှစ်တဲ့ hacker အဖွဲ့တစ်ခုဖြစ်တဲ့ CI0P အဖွဲ့ကဒီ cyber တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြီးခဲ့တဲ့သတင်းတစ်ပတ်ကတရားမဝင်ဒုစရိုက်လုပ်ငန်းတွေလုပ်တဲ့ website တစ်ခုကနေပြောခဲ့ပါရယ်အရေးကြီးတဲ့အချက်အလက်တွေကိုမပြတ်စည်းစေခြင်းရင်အပေးအယူညှိနှိုင်းမှုတွေလုပ်ဖို့ကိုဗုဒ္ဓဦးနေ့အထိအချိန်ပေးထားတယ်လို့လည်းသူတို့ကပြောပါတယ်အပေးယူတွေမလုပ်ဘူးဆိုရင်တော့ဘယ်အစိုးရဌာနရဲ့ရဲဌာနမြို့ပြဌာနတွေရဲ့အချက်လက်တွေကိုမဆိုဖျက်ဆီးပစ်မယ်လို့လည်းပြောထားပါတယ်အမေရိကန်ကဂျော်ဂျီယာတက္ကသိုလ်ဂျွန်ဟော့ပကင်းတက္ကသိုလ်နဲ့ကျန်းမာရေးဆိုင်ရာလေ့လာမှုအပါအဝင်ဂျွန်ဟော့ပကင်းတက္ကသိုလ်ရဲ့ကျန်းမာရေးစနစ်ဗြိတိန်နိုင်ငံက Shell ရေနံကုမ္ပဏီစတာတွေလည်းပြစ်မှတ်ခံထားရတဲ့အထက်မှာပါဝင်နေတယ်လို့ Russia Writer သတင်းဌာနမှဖော်ပြထားပါတယ်အမေရိကန်စစ်တပ်နဲ့ထောက်လန်းရေးအေဂျင်စီတွေကတော့ထိခိုက်တာမရှိဘူးလို့ CISA အကြီးတန်းအရာရှိတူက AP သတင်းဌာနကိုပြောထားပါတယ် Online ဖောက်တင်းတိုက်ခိုက်ခံရတဲ့ Movie Software ကုမ္ပဏီကတော့သူတို့ရဲ့စနစ်တွေကိုပြုပြင်ပြောင်းလဲဖို့အတွက်အစိုးရဌာနတွေပြင်သူတို့ရဲ့တခြားဖောက်သည်တွေနဲ့အတူပူးပေါင်းပြီးဆောင်ရွက်နေတယ်လို့ပြောသွားပါတယ်ရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီးတရုတ်နိုင်ငံကိုသွားဖို့ရှိနေတဲ့အချိန်မှာတော့အမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ဟာအာရှနိုင်ငံတွေကိုသွားရောက်ဆွေးနွေးနေပါတယ်။ကြာသပတေးနေ့ကဂျပန်နဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးအရာရှိတွေနဲ့ဂျပန်နိုင်ငံမှာတွေ့ဆုံခဲ့သလိုဒီကနေ့မှလည်းပထမဆုံးအကြိမ်ဖြစ်တဲ့ဖိလစ်ပိုင်နဲ့ဂျပန်အမျိုးသားလုံခြုံရေးအကြံပေးတွေနဲ့တွေ့ဆုံပါတယ်။နောက်သတင်းပတ်မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအင်ဖြူတော်ကိုသွားရောက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်စီစဉ်နိုင်မှုအတွက် Jake Sullivan ဟာအိန္ဒိယနိုင်ငံကိုဒီသတင်းပတ်အစောပိုင်းကသွားရောက်ခဲ့ပြီးတော့ဂျပန်တောင်ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံအမျိုးသားလုံခြုံရေးအကြံပေးတွေနဲ့အခုလိုတွေ့ဆုံခဲ့တာပါဒေသတွင်းမှာအိန္ဒိယဟာအမေရိကန်ရဲ့လက်တွဲဘက်နိုင်ငံဖြစ်နေပို့ပြီးတော့မှပူးပေါင်းဆောင်ရွက်လာတာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဒီသတင်းမှတ်ကုံတရုတ်နိုင်ငံကိုမတွေ့ရောက်ခင်မှာတော့ဆူလီဗန်ကအခုလိုဒေသတွင်းနိုင်ငံတချို့နဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံတာကတိုက်ဆိုင်မှုသာဖြစ်တယ်လို့အမေရိကန်အရာရှိတဦးကပြောပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြညာချန် VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာအရေးကိုနိုင်ငံသားရေးဝင်ကြီးအဆင့်အလွတ်သဘောဆွေးနွေးပွဲကိုထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်ထားပြီးအင်ရှင်ထိုင်းနိုင်ငံကမြန်မာနိုင်ငံကိုပါဖိတ်ခေါ်ထားပါတယ်။လာမယ့်ဇွန်လ18ရက်နဲ့19ရက်မှာပြုလုပ်မယ့်ဒီဆွေးနွေးပွဲကိုတခြားအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကထောက်ခံထားပြီးပြင်းပြင်းထန်ထန်ကန့်ကွက်တဲ့အဖွဲ့ဝင်နိုင်ငံမရှိသေးဘူးလို့ထိုင်းဘက်ကပြောတယ်လို့ဆွေးနွေးပွဲနဲ့နှီးဆက်သူတဦးက VOA ကိုပြောပါတယ်။အင်ဒိုနီးရှားမှာပြီးခဲ့တဲ့မေလမှာလုပ်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲကြေညာချက်မှာပါတဲ့မြမငင်းချမ်းရင်းနဲ့ထိတွေ့ဆက်ဆံရေးအတွက်အခုလိုစစ်တပ်အာဏာသိမ်းထားတဲ့မြမကိုဆွေးနွေးပွဲဖိတ်တာလို့ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့နိုင်ငံသားရေးဝန်ကြီးကပြောကြောင်းအဲ့ဒီဆွေးနွေးပွဲနဲ့နှီးဆက်သူကပြောပါတယ်ဒါပေမဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနနဲ့နှီးဆက်သူနောက်တဦးကတော့အခုဆွေးနွေးပွဲအပေါ်လက်ရှိအာဆီယံအဖွဲ့ဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားဘက်ကတော့တိတ်မလို့လားကြောင်းပြောထားတယ်လို့ဆိုပါတယ် ဖိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပါရမတ်ဝနိုင်းကလက်မှတ်ထိုးပြီးဒီလ14ရက်နေ့နေဆွဲနဲ့ဖိတ်ခဲ့တဲ့အခုဆွေးနွေးပွဲကိုစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဦးတန်းဆွေတက်ရောက်ဖို့ရှိတယ်လို့နီးစပ်သူတို့ကပြောပါရယ်အခုလာမယ့်ဝန်ကြီးအဆင့်ဆွေးနွေးပွဲတိုးတက်မှုရှိလာရင်နောက်ဆက်တွဲနိုင်ငံခေါင်းဆောင်အဆင့်ဆွေးနွေးပွဲတွေဆက်လုပ်သွားဖို့မျှော်လင့်ထားတယ်လို့လည်းထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ကပြောတာကိုနီးစပ်သူတွေကပြောပြပါရယ်ဒါပေမဲ့လက်ရှိထိုင်းနိုင်ငံမှာရွေးကောက်ပွဲပြီးထိုင်းနိုင်ငံခြားရေးဝန်ကြီးရဲ့အခုဖိတ်ကြားချက်ဟာအလောတကြီးဆန်လွန်ပြီးထိရောက်ဖို့မလွယ်လာဘူးလို့လည်းတုံးသက်သူတွေကထောက်ပြနေကြပါတယ်ရှင
်အိန္ဒိယနိုင်ငံအနောက်ဘက်ကမ်းရိုးတန်းကိုဒီကနေ့တောက်ကြနေမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆိုက်ကလုန်းဘိုင်ဖာဂျွိုင်းကြောင့်တင်မောကွန်တိန်နာကြီးတွေလွင့်ထွက်သွားပြီးတော့တစ်ပင်တွေအမြစ်ကနေကျွတ်ထွက်ပြီးတော့လျှက်စစ်တိုင်းတွေလည်းကျိုးသွားခဲ့တဲ့အတွက်လျှက်စစ်တပ်အားပြတ်တောက်သွားခဲ့ရပါတယ်ဘိုင်ဖာဂျွိုင်းမုန်တိုင်းတန်းကြောင့်အိန္ဒိယအနောက်ဘက်နဲ့ပါကစ္စတန်တောင်ပိုင်းကလူပေါင်း2,000နီးပါးဟာသူတို့ရဲ့နေအိမ်တွေကိုစွန့်ခွာပြီးတော့ဘေးလွရာကိုရှောင်တိမ်းနေကြရပါတယ်။မနစ်တုန်းကရေလွှမ်းမှုမှုထံကိုခံခဲ့ရတဲ့ပါကစ္စတန်နိုင်ငံစင်းပြည်နယ်မှာတော့မုန်တိုင်းကြောင့်ဖြစ်လာမဲ့မိုးသီးထန်စွာရွာသွန်းမှုကြောင့်လာမယ့်ရက်ပိုင်းတွေမှာရေကြီးရေလျှံမှုတွေထပ်ပြီးကြုံရမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပါတယ်။လူနေအိမ်တွေကောက်ပဲသီးနှံတွေလမ်းတွေတယ်လီဖုန်းဆက်သွယ်ရေးကွန်ရက်တွေတိတိတသားပျက်စီးသွားနိုင်တယ်လို့အိန္ဒိယမိုးလေဝသကသတိပေးပါတယ်။မုန်တိုင်းဟာအမြင့်ဆုံးလေတိုက်နှုန်းတနအီကနေ84မိုင်ကနေ88မိုင်အထိတက်ခတ်နေပြီးတော့အိန္ဒိယနိုင်ငံဂူဂျာရတ်ပြည်နယ်ကိုရွှေ့လျားသွားပြီးတော့အားပြော့သွားပဲရှိပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံအတွက်ဖြစ်နိုင်ရည်ရှိတဲ့ပညာရေးပရိုဂရမ်တွေကိုလက်ဆင့်ကမ်းပေးဖို့လိုအပ်တဲ့အချိန်စရားနဲ့လက်တွေ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအာဏာရတာလီဘန်တွေနဲ့ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ကုလသမဂ္ဂရဲ့ကလေးသင်ငယ်များအေဂျင်စီကပြောပါရတယ်။တာလီဘန်တွေကနိုင်ငံတကာအဖွဲ့အစည်းတွေကိုပညာရေး project မှာပါဝင်ပတ်သက်တာတွေမလုပ်ဖို့သတိပေးခဲ့တယ်လို့တာလီဘန်ပညာရေးနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့လှုပ်ရှားမှုတစ်ခုမှာအကူအညီပေးရေးအရာရှိတွေကဝေဖန်ထောက်ပြခဲ့ပါရတယ်။ဒါပေမဲ့အာဖဂန်အာဏာပိုင်တွေဘက်ကတော့ဒီကိစ္စကိုအတိမပြုသေးပါဘူး။ကျောင်းသား9သိန်းလောက်ကိုပညာသင်ပေးမဲ့ရက်ရွာအခြေပြုအတန်းတွေကိုအခုလိုဆွေးနွေးဆဲကာလမှာဆက်လက်ပို့ချနိုင်မှုအတွက်ပညာရေးဝန်ကြီးဌာနကအာမခံချက်ပေးထားတယ်လို့ UNICEF ကပြောပါရယ်။အာဖဂန်နစ္စတန်ရဲ့ပညာရေးအတွက်ဥဆောင်လုပ်ပေးနေတဲ့ UNICEF ကအာဖဂန်ရဲ့လက်ရှိပညာရေးဌာနရဲ့အပြုသဘောဆောင်တဲ့ဆွေးနွေးတာတွေလုပ်နေပါတယ်လို့ဖော်ပြထားပါတယ်ရှင်။
အီတလီနိုင်ငံရောမမြို့ရဲ့ဆေးရုံကြီးမှာ6ရက်ကြာတက်ရောက်ကုသမှုခံယူခဲ့တဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ဟာဒီကနေ့ဆေးရုံကနေဆင်းပြီးတော့ဗာတီကန်နန်းတော်ကိုပြန်ရောက်ပြီးတော့အနားယူနေပြီဖြစ်ပါတယ်။တက်တော်86နှစ်အရွယ်ပုပ်ယဟန်မင်းကြီးဆေးရုံကနေဆင်းလာတဲ့ချိန်မှာတော့ဆေးရုံအပြင်မှာသူ့ကိုလာရောက်ပြီးတော့ဆုတောင်းနှုတ်ဆက်တဲ့သူတွေကိုဘီတက်ကလထိုင်ဘောကနေပုပ်ယဟန်မင်းကြီးကပြုံးပြုံးရွှင်ရွှင်နဲ့လက်ပြနှုတ်ဆက်ခဲ့ပါတယ်။ဆေးရုံကနေဆင်းပြီးပြီးချင်းပါပဲ။ရောမမြို့မှာရှိတဲ့စင်တာမာရီယာမကျော်ရီဖခင်ကျောင်းကိုတွားရောက်ပြီးတော့ဝတ်ပြုခဲ့ပါတယ်။ပုပ်ယဟန်မင်းကြီးဟာနိုင်ငံခြားခရီးကနေပြန်လာတိုင်းမှာအဲ့ဒီဖခင်ကျောင်းကိုတွားရောက်ပြီးတော့ဝတ်ပြုလေးရှိပါတယ်။ဂျွန်လ9ရက်နေ့ကဦးကြတဲ့ယောဂအတွက်ခွဲစိတ်ကုသမှုခံယူထားရတဲ့ပုပ်ယဟန်မင်းကြီးအနေနဲ့ပြန်ပြီးတော့နေကောင်းလာပြီးမို့လို့ခရီးထွက်လို့ရတဲ့အခြေအနေဖြစ်ပါတယ်လို့သူ့ကိုခွဲစိတ်ကုသပေးခဲ့တဲ့ဆရာဝန်ကြီးကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တလာခွဲကြဩဂုတ်လဆန်းကြရင်တော့ပေါ်တူဂီကိုခီးထွက်ဖို့စီစဉ်ထားသလိုဩဂုတ်လကြရင်လည်းမွန်ဂိုလီးယားနိုင်ငံကိုတွားရောက်ဖို့ရှိပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာရဲ့သတင်းဆောင်မတွေနဲ့ပစ်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနရဲ့2023ခုနှစ်နှစ်စဉ်နိုင်ငံတကာလူကုန်ကူးမှုအစိုးရခန်းစာထဲမှာမြန်မာနိုင်ငံကိုအဆိုးဆုံးအဆင့် Tier 3မှာဆက်ပြီးတော့ထည့်ထားပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးမှာထိထိရောက်ရောက်အရေးယူကင်တွယ်နိုင်မှုအခြေခံစံသတ်မှတ်ချက်တွေကိုတောင်ပြည့်မီအောင်မဆောင်ရွက်နိုင်ဘူးဆိုပြီးမြန်မာနိုင်ငံကိုလူကုန်ကူးမှုကမ္ဘာအဆိုးဆုံးအဆင့်မှာ2018ခုနှစ်ကတည်းကထည့်သွင်းထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကအာဏာသိမ်းစစ်ကောင်စီဟာကလေးစစ်သားအုံပြုမှုမှာရောအတင်းအဓမ္မလုံအားပေးခိုင်းစေမှုပုံစံကိုပါဆက်ပြီးတော့အုံပြုနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။မနေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှကျင်းပခဲ့တဲ့2023ခုနှစ်ကမ္ဘာတဝန်းလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားအကြောင်းကိုကိုငင်းချန်ကပြောပြပေးထားပါတယ်
။ပြီးခဲ့တဲ့နှစ်တွေအတွင်းကမ္ဘာတဝန်းလူကုန်ကူးမှုတွေတိုးလာခဲ့တာအွန်လိုင်းကနေအလုတ်ကင်တူတွေနဲ့ဖျားယောင်းအာဓမ္မခိုင်းစေတာတွေတိုးလာခဲ့တဲ့အတွက်လူငယ်အမျိုးသားတွေလူကုန်ကူးသူတွေရဲ့တားကောင်ဖြစ်ဖို့များလာတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကန်ကမနေ့ကအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာပြောဆိုသွားပါတယ
် The rise in labor trafficking using
online ကနေလိညာပြီးလူသမားတွေခေါ်တဲ့လူကုန်ကူးမှုမျိုးအင်တာနက်ကနေတုံးခွင့်ရလာတဲ့ကမ္ဘာမှာအရင်ကတည်းပြန့်နှံ့လာပါတဲ့ တယောဂကူးဆက်မှုတွေရှိခဲ့တဲ့ကာလမှာဒီလိုဖျားယောင်းတာတွေတမုတ်ချင်းတိုးလာခဲ့တာပါလူကုန်ကူးတဲ့သူတွေကနေရာတိုင်းမှာလို့အလုပ်လက်မဲ့ဖြစ်နေတာတွေကိုအသုံးချပြစ်မှတ်ထားပြီးအလုပ်ကင်တူတွေဖန်တီးရင်ဖျားယောင်းရင်အွန်လိုင်းကနေတရားမဝင်လိန်ညာတဲ့အလုပ်မျိုးတွေနဲ့အဓမ္မခိုင်းစေခဲ့ကြတာပ
ါလူကုန်ကူးမှုတွေတိုးလာတဲ့အတွက်ကမ္ဘာတဝန်းလူပေါင်း28တန်းကျော်ဟာသူတို့ဘဝကိုသူတို့ကိုယ်ပိုင်ရွေးချယ်လုပ်ကင်ခွင့်အခွင့်အရေးတွေဆုံးရှုံးနေတာကိုဝင်းကြီးပလန်ကန်ကထောက်ပြသွားပါတယ်လူကုန်ကူးခံရသူတွေအဖြစ်အမျိုးသမီးနဲ့မိန်းကလေးတွေကိုပဲနှစ်ပေါင်းများစွာအာရုံစိုက်ခဲ့ကြတာပါအမျိုးသားတွေလူကုန်ကူးခံရတာအာရမဆေးခိုင်းခံရတာတွေကိုသတိမထားမိကြတဲ့အကြောင်းကိုလည်းဝင်းကြီးအန်တိုနီပလန်ကန်ကအခုလိုပြောဆိုသွားပါတယ
် Now for years there's been a widely held but incorrect belief
အရင်နှစ်ပေါင်းများစွာကလေးကဒီလိုလူကုန်ကူးခံရတဲ့သူတွေကအမျိုးသမီးတွေပဲရှိတယ်ဆိုပြီးမှားရင်ယုံကြည်ခဲ့ကြပါတယ်ဒီလိုလွဲမားခဲ့တဲ့အမြင်တွေကြောင့်လေလိန်ညာလေပြားခံရတဲ့အမျိုးသားတွေအတွက်လိုအပ်တာတွေဆောင်ရွက်ဖို့ပြက်ကွက်ခဲ့ပြီးစိုးရွားတဲ့အကျိုးဆက်တွေလည်းကြုံခဲ့ကြရပါတယ်တကယ်တော့လူတိုင်းကြားမမရွေးဘယ်သူဘယ်ဘော်ပဲဖြစ်ဖြစ်လူကုန်ကူးသူတွေကပြစ်မှတ်ထားပြီးသားကောင်းအဖြစ်သုံးချတာကိုခံရနိုင်ပါတယ
်မနေ့ကဝါရှင်တန်မြို့တော်မှာကျင်းပတဲ့အစီအခံစာထုတ်ပြန်တဲ့အခမ်းအနားမှာကမ္ဘာတဝန်းကလူကုန်ကူးမှုတိုက်ဖျက်ရေးဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့သူတချို့ကိုလည်းဂုဏ်ပြုခဲ့ပါတယ်ဒီလိုလူကုန်ကူးမှုတွေကိုတိုက်ဖြတ်သွားမယ့်အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလူကုန်ကူးမှုတိုက်ဖြတ်ရေးစောင့်ကြည့်ကြီးရှုတဲ့အထူးတန်မတ်ကြီးစင်ဒီဒိုင်ယာကပြောဆိုသွားပါတယ်။2023ခုနှစ်အစည်းအဝေးခန်းစားဟာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းနိုင်ငံတွေနဲ့ကိုယ်ပိုင်နယ်မြေ188နေရာကလူကုန်ကူးမှုအခြေအနေတွေကိုသုံးသပ်တင်ပြထားတာပါခင်ဗျာ
။ဒါကတော့အမေရိကန်ရဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုအစိုးဆုံးအဆင့်ကိုဆက်ပြီးထည့်ထားတဲ့အကြောင်းကိုကိုငိမ့်ညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းဘက်ကစီရင်အခြေအနေတင်ပြပေးကြပါမယ်။သခိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်တဲကညောင်မင်ကြီးကျေးရွာမှာဂျွန်လ10ရက်မနေ့ကစနေနေ့ကလေးကနေအိမ်နေမိရှုခံခဲ့ရပြီးတော့စစ်ကောင်စီအဖွဲ့တွေရွာထဲကိုဝင်နေလို့ဒေသခံတွေထွက်ပြေးနေရပါတယ်။ညောင်မင်ကြီးကျေးရွာအပါအဝင်ရွာနီးစပ်ကကျေးရွာတွေကနေထိုင်တဲ့သူတွေပါဘေးလွတ်ရာကိုပြေးနေရတာ1500ဝန်းကျင်အထိရှိသွားပြီဖြစ်ပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းဆလင်းကြီးမြို့နယ်ကညောင်မင်ကြီးကျေးရွာမှာဇွန်လ9ရက်ပြီးခဲ့တဲ့တောက်ကြနေတုန်းကရွာရဲစခန်းဝင်းရောက်တိုက်ခိုက်ခံရပြီးဒီကနေ့မှာစစ်ကောင်စီကလေကြောင်းကပစ်ခတ်တာတွေရှိခဲ့တယ်လို့စလင်းကြီးဒေသခံတူကပြောပါတယ်
။ဒီရောင်မီးရဲစခန်းကိုစခန်းသိမ်းပွဲလုပ်တော့စကားစရေးနေသွားတော့စကားစရေးနေသွားတဲ့အခါမှာဒီ MI35 နဲ့ဓာပစ်ပစ်ကူနော်လေကြောင်းပစ်ကူပစ်ပြီးတဲ့နောက်ပိုင်းမှာဒီမမခအနေနဲ့မုံဟာအနေနဲ့ဆင့်ပေါ့နော်ကျွန်တော်မျိုးကိုကူးပြီးတော့ဖလက်နဲ့စီးနဲ့အမှုသွားတယ်ပေါ့ဟိုစခန်းသိမ်းပွဲကလည်း10ရောက်လောက်ကြတယ်လို့ကျွန်တော်သိရတယ်ဒီဒုက္ခဝေးတဲ့ဖွဲ့မာမိတ်တပေါင်းသူရတယ်တယောက်ကြတယ်လို့သိရတယ်ပေါ့နော
်လေကြောင်းကနေပြစ်ခတ်လို့ဒေသခံ2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားထိတွေ့မှုတွေရှိခဲ့ပြီးနောက်တနေ့မှာပဲညောင်မင်းကြီးရွာထဲမှာစစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်နေထိုင်နေတယ်လို့လည်းသိရပါတယ်အဲ့ဒီနေ့ကစပြီးဒီကနေ့ဇွန်လ16ရက်နေ့အထိရွာထဲကနေအိမ်တွေမိရှုခံနေရပြီးဒေသခံတွေလည်းအိမ်မပြန်ရဲကြတဲ့အခြေအနေမှာရှိနေပါတယ်ဇွန်လ10ရက်နေ့မှာရွာတွေကနေအိမ်တွေမိရှုခံခဲ့ရတယ်လို့မေလ31ရက်နေ့တုန်းကစစ်ကောင်စီဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ဆလင်းကြီးမျိုးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ကိုဗန့်ကြီးလည်းတပ်ဖြတ်ခံခဲ့ရတယ်လို့ပြည်သူ့မှပြည်သူတို့ပရိုက်တာအဖွဲ့ဝင်တို့ကပြောပါတယ
်။အဲဒီ10ရက်နေ့မှာပဲပေါ့နော်။လူတယောက်ကိုစစ်ကောင်စီရဲ့ဆက်တပ်ဖြတ်ထားခဲ့တယ်။ဒီပကဖအဖွဲ့ဝင်ပေါ့လေ။ကိုဗန့်ကြီးကအခုဒီလက်ရှိမှာအခါရမှုပြင်မဲ့အဲလွန်ခဲ့တဲ့မေလ30ရက်နေ့မှာဖမ်းဆီးခေါ်တောင်ကျင်းထားပြီးတော့ရောင်မီးစခန်းသိမ်းပွဲနောက်တရက်ပေါ့နော်10ရက်နေ့မှာစစ်ကောင်စီရဲ့ရဲစဲတပ်ဖြတ်ထားခြင်းကိုခံခဲ့ရတယ်အဲ့ဒါအပြင်ကျွန်တော်တို့စစ်ကောင်စီကနေပြည်တော်ရွှေ့ရွှေ့ရဆိုရင်ကိုယ့်ရွက်ကောက်ကိုခဏတချို့ပေါ့နော်ပစ္စည်းယူလို့ဟိုသွားတဲ့ဤသူ10ယောက်ထက်မနည်းပေါ့နော်အဖက်ခံရရှိတယ်လို့ကင်းသမားတယောက်ကတော့30ပတ်ချာလဲလူငယ်တယောက်လဲပြစ်သက်ခြင်းခံခဲ့ရတယ်14ရက်နေ့နေ့အင်းကအသက်ခံရတဲ့အခါမှာ14ရက်နေ့ညအချိန်ကိုအလောင်းကတော့ကောက်လို့မရဘူးဆိုတဲ့အခြေအနေရှိတယ်ပေါ့နော
်စစ်ကောင်စီတပ်ဖွဲ့ဝင်တွေရွာထဲဝင်နေပြီးရွာထဲကနေအိမ်တချို့ကိုမိရှို့တာတွေကြောင့်ညောင်မင်းကြီးဒေသခံတွေရွာလုံးကျွထွက်ပြေးနေကြရတယ်လို့ရွာနီးစပ်မှာနေထိုင်သူတွေပါထွက်ပြေးနေရတယ်လို့ကူညီနေသူတွေကပြောပါတယ်စစ်ဆောင်သူဦးရေက1500ဝန်းကျင်မှာရှိနေပါတယ်တချို့ကရွာလေကွင်းတွေထဲမှာဖြစ်တလို့နေရတဲ့အခြေအနေရှိတယ်လို့ဒီလိုစစ်ဆောင်တွေကိုကူညီပေးနေတဲ့အညာဖြစ်တိုင်းထောင်လေးများအဖွဲ့တာဝန်ရှိသူတွေကပြောပါတယ်
စ်ချောင်းเนี่ยတော့ဒီဟိုလက်တော့ခြေနေတာသူတို့ကလည်းဒုမီတိုင်းကြီးလာတာဆိုတော့အခုဆိုလို့ရှိရင်တော်တော်လေးရက်ကခြေလာပြီပေါ့အဲ့ညမှာကျွန်တော်စားရေးတောက်တာအတွက်လည်းအဲဆုဆင်ခက်ခဲဖြစ်နေရပေါ့နော်ဒီဟိုစစ်ချောင်းစကားနေမှာမဟုတ်ဘဲနဲ့ဒီတိုင်းဒီလက်ဝဲမြင့်နေမှာတွားရောက်နေတဲ့သူတွေဆိုလို့ရှိရင်ပို့ဆိုးတာပေါ့ဗျာဒီအော်စာရေးတော့လာတော့ခက်ခဲဖြစ်နေကြတယ်မိုးရွာရင်လည်းဒီမုန်းမလုံးတဲ့အတွက်ကြောင့်မလို့ဒီလေခွင့်မြင့်မှာနေရတဲ့အတွက်ကြောင့်ဟိုခက်ခဲရတော့ဖြစ်နေရဗျဟုတ
်စကိုင်းတိုင်းမိုးရွာကနေညောင်မင်းကြီးစီကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဇွန်လ၁ရက်နေ့ကလေးကရေချောင်းကတဆင့်အသွာအပြန်လုံနေတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအချိန်ကလေးကဒေသခံတချို့ဟာရွာတွေထဲမှာမနေရတော့ပဲဘေးလွတ်ရာကိုထွက်ပြေးနေကြတာပါတိုက်ပွဲတွေမရှိပေမဲ့လည်းရွာထဲမှာမီးရှို့ခံရတာတွေကတော့ဒီကနေ့ဇွန်လ16ရက်နေ့အထိဆက်ပြီးတော့ရှိနေတာကြောင့်ဒေသခံတွေအိမ်ပြန်ဖို့ခက်ခဲနေကြပါရဲ့ရှင
်။စကိုင်းတိုင်းရင်းမပင်ခရိုင်ဘက်မှာစစ်ကောင်စီတပ်တွေကကျေးရွာတွေကိုမီးရှို့နေတဲ့အခြေအနေကိုမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့ကမ်းဘလူစစ်ပြေးရှောင်ဒုက္ခသည်တွေမွေးအန်နီယံနဲ့ပါရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြပေးကြပါရစေ။ကမ်းဘလူခရိုင်ထဲမှာစစ်ရေးအခြေအနေကြောင့်ကျေးရွာတွေကိုမပြန်မဲနဲ့တောက်လျှောက်စစ်ပေးရှောင်နေရတဲ့သူက4000ကျော်လောက်ရှိတယ်လို့ကံဘလူခရိုင်တက်ကြွလှုပ်ရှားသူများအဖွဲ့ကပြောပါတယ်။အခုမိုးဦးရာသီမှာတော့မွေအန်နီယံကပိုးပြီးတော့စိုးရင်စရာဖြစ်လာပါတယ်။ဒီလပိုင်းနေတဲ့မှာမွေစိတ်ဖြည့်စေရရှိနိုင်မှုခက်ခဲတာကြောင့်မွေကိုက်ပြီးတော့အသက်ဆုံးခဲ့ရတဲ့စစ်ပေးရှောင်တွေလည်းရှိလာတယ်လို့ပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမြတ်မွန်ပြောပြပေးပါရှင်
။မိုးဦးကြကာလဖြစ်တဲ့အခုရက်ပိုင်းမှာစကိုင်းတိုင်းကံဘလူခရိုင်တွင်းကစစ်ပေးရှောင်တွေဟာသွေးလွန်တုတ်ကွေးလက္ခဏာနဲ့ဝမ်းပြက်ဝမ်းလျှော့ဖြစ်သူတချို့ရှိနေကြပါတယ်။အထူးသဖြင့်ကလေးတွေကြားမှတွေ့ရတယ်လို့ကျွန်းလာကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကပြောပြပါတယ်
။ဒီကျွန်းလာ2ရက်3ရက်လောက်ကနေစပြီးတော့မှဟိုကျွန်တော်တို့အဖွဲ့နဲ့ဒီဆရာဝန်တွေနဲ့တွေ့ပြီးတော့မှဒီကျန်းမာရေးဆောင်ရှောက်မှုတွေတွေ့ပြလိုက်သေးတယ်။တွေ့ပြတဲ့အခါကျတော့ဒီစစ်ဆောင်တွေကကလေးတွေမှာသွေးလွန်တုတ်ကွေးလက္ခဏာမျိုးတွေတွေ့ရတယ်ပေါ့နော်။ဒီလိုတော့ဘယ်လိုရောအတိအကျပြောမှုခက်တယ်ပေါ့ဒါကတော့ဒီချစ်စ်ကြီးမှပြီမှာပေါ့လေအဲ့တော့ကြာအဲ့လိုလက္ခဏာကြီးရှိတယ်ကျွန်တော်တို့ကဒီဂျွန်လာအစသွားတာဆိုတော့ကြတော့ကျွန်တော်ထင်တယ်စပြီးဟိုကျန်းမာရေးဆောင်ချမှုစပြီးရတဲ့အချိန်ဆိုတော့ဟို3-4ရက်လောက်ခက်တော့မပူဘူးပေါ့လေဒါပေမဲ့ရေရှိမှဆိုရင်တော့ဒီကပူဖြစ်နိုင်တဲ့အလားအလာကြီးရှိတာပေါ့နောက်ဆက်ဒီ one day one show နဲ့ဆိုင်ရဲ့အဘွားလေးတွေလည်းရှိရပေါ့နော
်စည်ရဲအခြေအနေကြောင့်ဘေးလွတ်ရာတိမ်းချောင်နေကြရသူတွေအတွက်ကျန်းမာရေးဆောင်ရှောက်မှုကို CDM ကျန်းမာရေးဝန်ထမ်းတချို့ကလုပ်ပေးနေကြတယ်ဆိုပေမဲ့ဆေးဝါးလိုအပ်ချက်လူအင်အားလိုအပ်ချက်တွေရှိတယ်လို့ပြောပြပါဗျ။တက်ကြီးရွယ်အိုစစ်ဘေးချောင်တွေကိုလည်းကျန်းမာရေးဆောင်ရှောက်မှုတွေပေးဖို့လိုအပ်နေတယ်လို့စီးချိုသွေးတိုးစတဲ့လူနာတွေအတွက်ကိုလည်းဆေးဝါးလိုအပ်ချက်တွေရှိနေတယ်လို့စစ်ဘေးချောင်ကူညီသူတွေကပြောပါဗျ။ကံဘလူမျိုးနဲ့မှမိုးဦးကြကာလတွေမှာမွေဝေးပေါ်တာကြောင့်လဲစစ်ပေးရှောင်တွေဟာမွေအန်ဒီယေကိုပို့ပြီးတော့စိုးရိမ်နေကြရပါတယ်။ကမ်ဘလူတောင်ဘက်အချမ်းမှာတော့ဒီကာလအတွင်းမွေကြိုက်တာကြောင့်မွေစိတ်ဖြည့်စေမရနိုင်တဲ့အတွက်တေဆုံးရတဲ့သူတွေရှိတယ်လို့ကမ်ဘလူတောင်ချမ်း KB3 ကာကွယ်ရေးအဖွဲ့ရဲ့တာဝန်ခံကိုဇော်ကအခုလိုပြောပါတယ
်။ကြီးတဲ့လူတွေကတော့ပိုကြီးတဲ့လူတွေကတော့တော်တော်ကြီးတဲ့လူမှန်နေကြတော့ပြန်ရတာတော့နည်းတယ်ကြာကျွန်တော်တို့စီးကူတာမှုဒီကူတာမှုကတော့ကျွန်တော်တို့လုံလုံလောက်အောင်မကူတာနိုင်တဲ့ဒီချစ်ချက်ပြင်းတဲ့ပြင်းတဲ့အားတွေသူအဖြစ်တော့ကြောင့်ကျွန်တော်အချိန်မမီကြအောင်အောင်ကြည့်နေကြကျွန်တော်တို့ကတော့မွေကြိုက်လို့ကျုံးလာတော့၃ရောက်ပဲရှိသေးက
ြမွေစိတ်ဖြည့်စည်းတွေရနိုင်ဖို့ခက်ခဲနေချိန်မှာမွေစိတ်ဖြည့်စည်းတွေကိုလုံလုံလောက်လောက်စောင့်မထားနိုင်တော့တဲ့အတွက်မွေကြိုက်ခံရတဲ့အခါမှာအသက်ဆုံးရှုံးရတာတွေပိုများရတယ်လို့ကံဘလူခရိုင်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးနေဇင်လက်ကလည်းအခုလိုပြောပါတယ်
အခုကကျတော့အဲ့လိုမွေးချေစီကလည်းအတွေ့ဘူးပဲမရတဲ့အပိုင်းမှာရှိတယ်ပြီးတော့မွေးချေရဲ့အနေအထားကလည်းကျတဲ့တဲ့အပိုင်းမှာရှိတာတော့အဲ့လိုမဆောင်ထားနိုင်တော့ဘူးအကိုက်ပြီးဆိုမှပဲနေရာမှာမွေးချေစီရှိတယ်ဆိုပြီးလိုက်ရှာပြီးခေါ်တာတော့မလို့အဲ့နဲ့ဆုံးမရှိတာပေါ့
အချိန်မီမွေးစိတ်ဖြည့်စေမရတဲ့အတွက်အသက်ဆုံးရှုံးသူ9ယောက်လောက်ရှိတယ်လို့ကျွန်းလှကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကံဘလူမျိုးနဲ့တာဝန်ခံကလည်းခုလိုပြောပါတယ်
အနာဘိန်းဒီရနေဒီကာလရှိဆိုရင်တော့9ယောက်လောက်ရှိတယ်ပေါ့နော်ဆရာမဒါဟိုအကျဉ်းမြင့်ပေါ့အရင်ကတော့ဒီဟိုပေါ့နော်ဒီကျွန်းလကံလူတက်ကြွလှုပ်ရှားသူများအဖွဲ့ကနေပေါ့မှာလှုပ်ပေးနေတာတွေတော့ရှိတယ်ဆရာမဒါပေမဲ့ဟိုတကယ်ထိထိရောက်ရောက်တော့မလှုပ်ပေးနိုင်ဘူးပေါ့လေမလှုပ်ပေးနိုင်ဘူးဆိုတာကဟိုလိုအပ်ချက်ကဒါမြင့်တဲ့အခါကျတော့ပေါ့နော်ဒီအန်ဒီအောက်သားဒီဟိုပေါ့နော်ကျမ်းမာကြီးကျမ်းမာကြီးဘက်ကနေလည်းသူတို့ဟိုမြေစိတ်ဖြည့်ပြီးတော့ခွဲတဲ့နေနဲ့ပေးနေကြတယ်တော့ရှိတယ်လို့ကျွန်တော်သိရတယ်ပေါ့လေအဲဒါနဲ့ဟိုကျွန်တော်ထင်ပါတယ်ဒါကလည်းမြေပြင်မှာတကယ်လူအချက်နဲ့ကြတော့မကာမီဘူးဖြစ်နေတယ်ထင်ပါတယ်
ကမ်ဘလူခရိုင်အတွင်းမှာ2021အာနာသိမ်းပြီးချိန်ကစပြီးတော့အခုအချိန်ထိမွေကြိုက်ခံရသူစုစုပေါင်း83ဦးရှိပါတယ်။မေလရဲမှာတော့တလရဲမှာလည်း10ဦးအကြိုက်ခံရပြီးတော့အများဆုံးဖြစ်ခဲ့ပါတယ်။အခုဂျွန်လလောက်ဝက်မှာတဲ့မွေကြိုက်ခံရသူ4ယောက်ရှိနေပြီလို့ဂျွန်လကမ်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကထုတ်ပြန်ပါတယ်။ကမ်ဘလူခရိုင်တွင်မှာစစ်တပ်ရဲ့စီးရေးလှုပ်ရှားမှုတွေမပြတ်ရှိနေသလိုနယ်မြေရှင်းလင်းနေတာကြောင့်ဒေသခံတွေတောင်းတဲ့ချီထွက်ပြေးနေကြရတာပါ။တချို့နေရာတွေမှာဆိုရင်စစ်ကြောင်းတွေပြန်သွားရင်ရွာသားတွေကရွာတွေထဲကိုပြန်ဝင်ကြပေမဲ့ကိုရောင်ဘိုးတိုက်နယ်ချက်တင်းတိုက်နယ်ပင်းသာတိုက်နယ်ထန်းကုန်းတိုက်နယ်ကခြေရွာအများစုကရွာသူရွာသားတွေကတော့ရွာထဲပြန်မဝင်နိုင်ပဲစစ်ဘေးဒုက္ခတွေတွေဖြစ်နေကြတာနှစ်နဲ့ချီရှိနေပါပြီ။ကမ်ဘလူမြို့နယ်တွင်ကအနည်းဆုံးခြေရွာ26ရွာလောက်ကဒေသခံ4000ကျော်ဟာရွာထဲကိုလုံးဝပြန်မဝင်နိုင်ပဲစစ်ဘေးရှောင်ဖြစ်နေကြရတာလို့ကျွန်းလာကမ်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူမြို့နယ်တာဝန်ခံကပြောပါတယ်
ကြည့်ကြည့်ချင်းနဲ့ရွာတွေကများလာတာပေါ့ဆရာမကြီးကျွန်တော်တို့ဟိုခမန်းချက်အရဆိုရင်26ရွာလောက်ရှိတယ်ဆရာမအဲဒီအဓိကအများဆုံးကတော့ဒီ900ကိုရှိမယ်ချက်တင်းရှိမယ်ပြင့်တာပေါ့နော်နောက်ထပ်ဟိုကပေါ့ထန်းကုန်းတိုက်နယ်ပေါ့လေအဲဒီတိုက်နယ်လေးခုကဆိုရင်စစ်ဆောင်ကြီးတော်တော်များနေပြီပေါ့
စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုခံထားရတဲ့မလဲတိုက်နယ်အတွင်းကဗစီကြီးကျေးပါဆိုရင်လေဒေသခံတွေဟာရွာတွေကိုလုံးဝပြန်မဝင်နိုင်ကြတော့ပဲတော်ရဲမှာပဲစစ်ပေးရှောင်နေကြရတာပါစစ်ပေးရှောင်နေအတွက်မိုးရသည်မှာနေထိုင်စရာအမိုးအကတွေအရေးတကြီးလိုအပ်နေသလိုစားနပ်ရိက္ခာနဲ့ဆေးဝါးလိုအပ်မှုကလည်းတနေ့တခြားပို့ပြီးတော့များလာတယ်လို့စစ်ပေးဒုက္ခတွေကိုကူညီနေသူတွေကပြောပါတယ်ရှင
်ဒါကတော့အသက်ပေးလို့ရကိုပြေးနေရတဲ့ကမ်ဘလူးစစ်ပေးရှောင်နေမွေဆိုးအန်ရည်နဲ့ပါထပ်ပြီးတော့ရင်ဆိုင်နေရတဲ့အခြေအနေကိုမဆုမြတ်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မလေးရှားမှာအထောက်ထားမဲ့မြန်မာတချို့ဒီစစ်စင်ရေးမှာအဖမ်းဆီးခံရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါတယ်မလေးရှားနိုင်ငံစီလင်ကောပြည်နယ်တဲကလက်ကားဆေးကြီးတစ်ခုမှာအလုပ်လုပ်နေကြတဲ့ယာနဲ့ချီတဲ့နိုင်ငံသားအလုပ်သမားတွေကိုဂျွန်လ14ရက်နေ့ကမလေးရှားလောဝကရဲတပ်ဖွဲ့နဲ့လူကုန်ကူးတပ်ဖွဲ့တွေပါဝင်တဲ့အဖွဲ့ကအော်ပရာစီစစ်စေးအနေနဲ့ဝင်ရောက်စီးနင်းပြီးတော့စစ်ဆေးဖမ်းဆီးခဲ့တယ်လို့ဂျွန်လ15ရက်နေ့မလေးရှားလောဝကကသတင်းထုတ်ပြန်ပါတယ်။အဖမ်းခံရတဲ့သူတွေထဲမှာတော့အထောက်အထားမဲ့မြန်မာ18ဦးပါပါတယ်။ဒီ UNHCR အထောက်အထားရှိတဲ့မြန်မာက40ကျော်ပါဝင်ပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံစီလင်ကောပြည်နယ်စီရီကန်ဘန်ငန်းစမှာရှိတဲ့ဈေးကြီးမှာလုတ်ကင်နေတဲ့ယာနဲ့ချီရှိတဲ့နိုင်ငံသားအလုပ်သမားတွေကိုဂျွန်လ14ရက်နေ့မှာမလေးရှားလဝကရဲတပ်ဖွဲ့နဲ့လူကုန်ကူးမှုတပ်ဖွဲ့ဝင်အစုစုပေါင်း96ယောက်ပါတဲ့အဖွဲ့ဆောင်ကအော်ပရာစီစစ်စင်ရေးရဝင်ရောက်စီးနင်းစစ်ဆေးဖမ်းဆီးခဲ့ရမှာတော့အထောက်ထားမဲ့မြန်မာတွေဖမ်းဆီးခံရကြောင်းမလေးရှားနိုင်ငံကမြမရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကအခုလိုပြောပါတယ
်ဒီဒီနောက်ဆုံးကြားရတဲ့တင်ရတော့အမှကျွန်တော်တို့ဒီဟိုဆိုပါ14ရက်နေ့ကပေါ့နော်ဒါကျွန်တော်တို့ဒီဟိုဆောင်ကစီကံပံကံဘက်မှာကျွန်တော်တို့အော်ပရာစီဝင်ဆွဲသွားတာရှိတယ်ပေါ့နော်ဆိုတော့ဖန်စီခံရတဲ့ဥကြီးလည်းများတယ်ပေါ့နော်မနက်ငိုလေးလေးနိုင်ကျော်လောက်ကျွန်တော်တို့ဆွဲတာပေါ့နော်ဆိုတော့အမှတော့မြန်မာဒီဟိုဆောင်ပေါ့အထောက်ထားမပြည့်စုံတဲ့ဒီကျွန်တော်တို့မြန်မာရွှေ့ပြောင်းလောက်တာ16ဦးလောက်တော့ဖန်ခံခဲ့ရတယ်အမှကြီ
းမနက်9နာရီကနေစတင်ပြီးဈေးကြီးအတွင်းပိတ်ဆို့စစ်ဆေးဖန်စီမှုတွေပြုလုပ်ခဲ့ရမှာတချို့ကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပြီးအထောက်ထားမဲ့နိုင်ငံသား65ယောက်ကိုသာဖမ်းဆီးစစ်ဆေးနိုင်ခဲ့တယ်ဆိုပြီးမလေးရှားလောကညွှန်ကြားမှုချုပ်ဒူတက်ကထုတ်ဖော်ပြောဆိုသွားပါတယ်။အခုလိုမျိုးစစ်ဆေးဖမ်းဆီးခံရတာဟာတရားမဝင်နိုင်ငံသားတွေဈေးအတွင်းဝင်ရောက်လုကင်နေကြောင်းအများပြည်သူတွေရဲ့သတင်းပေးတိုင်ကြားချက်တွေအရစစ်ဆေးဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းထုတ်ဖော်ပြောဆိုသွားပါတယ်။ကွာလန်လန်ပူနဲ့တခြားထိုင်းမလေးနယ်စပ်မြို့တွေမှာဖမ်းဆီးခံရသူတွေထဲမှာတော့မြန်မာနိုင်ငံကအာနာသိန်းစစ်ကောင်စီကိုအကြမ်းမဖက်အာနာဖီဆန်နေတဲ့ CDN ဝန်ထမ်းတွေလည်းပါဝင်လာကြောင်းမြန်မာနိုင်ငံကိုပြန်ပို့ခံရမှာစိုးရိမ်ရတယ်လို့လည်းသူကဆက်ပြောပြပါတယ
်ကျွန်တော်တို့ဒီကေရဲထဲမှာလည်းပြောဆိုရင်ခက်စိတ်စိတ်ဖမ်းခံရတယ်ကျွန်တော်တို့ဒီဟိုတခြားကထိုင်းနယ်စပ်မြို့တွေထိုင်းနဲ့မလေးရှားနယ်စပ်ဘက်အပိုင်းတွေမှာလည်းဖမ်းခံရတယ်ပေါ့နော်ဆိုတော့အဲ့ဒီထဲမှာများသောအားဖြင့်ဒါကျွန်တော်တို့နဲ့ဆက်သက်နေတဲ့လူတွေဖမ်းခံရတဲ့အခါကျရင်ကျွန်တော်တို့ရှိကကူညီတန်းတောင်းတာရှိတာပေါ့ဆိုတော့ငါတို့အပြင်ကျွန်တော်တို့ကတော့ဒါဟိုတော့ပေါ့နိုင်ငံကြီးနဲ့ပတ်သက်ပြီးတော့မှနိုင်ငံကြီးရုံးဖြစ်နေတဲ့အခါကျတော့ဒီ CDM နေစစ်ပေးဆောင်တွေကကျွန်တော်တို့ရှိမှဒါဟို UN status ကို apply လုပ်တဲ့အပိုင်းတွေမှာကျွန်တော်တို့ရှိမှလာလောက်ထားကြတော့တို့ကကျွန်တော်တို့အကြောင်းကြားကြတယ် CDM ပြန်မတွေပါသွားတယ်အဲဒါကဒီဟိုထပါ quantum ဘက်မှာပေါ့နော် quantum ဘက်မှာဖန်ခံရတော့ CDM ပြန်မတွေပါသွားတယ်အခုဒီပူချွန်းဘက်မှာဖန်ခံရတဲ့အနေထားမှာဆိုရင်လည်း၅မြင်းပေါင်းတွေပါသွားတယ်၅မြင်းပေါင်းတွေကဗမာပြည်ကနေပြီးတော့မှလည်းတရားဝင်ထပ်ပွားပဲမရဘူးရှိပြီးတော့၅မြင်းပေါင်းတွေတောင်မှဒီ
ကျောက်ဒီလောက်ကနေမှာတန်ယုံကဒီကောက်ကိုတက်တမ်းမတူပြီးတော့လည်းအနေထားမျိုးယူအန်အစီအာကပြားတိုင်ဆောင်ထားသူတွေကိုတော့အသေးစိတ်စစ်ဆေးနေတယ်လို့လည်းမလေးရှားနိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်မလေးရှားနိုင်ငံမှာတရားမဝင်မြန်မာတွေအများပြားရှိနေပြီးညာသောအဖြစ်နိုင်ငံကူးလက်မှတ်တက်တန်းကုန်နေသူတွေထိုင်းမလေးနယ်စပ်ကနေဝင်ရောက်လာသူတွေများတယ်လို့လည်းတချို့လှုပ်ရှားသူတွေကပြောဆိုကြပါတယ်ဖန်စီခံရတဲ ွားမယ်ဆိုပြီးလဝကရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတော့မဲအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့ဇွန်လ16ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ32နဲ့58တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။တူတာဆောင်လင် American တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီနေ့မတ်လထဲမှာကျင်းပခဲ့တဲ့65ကြိမ်မြောက်ဟောလိဝုဒ်ရုပ်ရှင်အကယ်ဒမီပေးပွဲမှာအကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဆုရရှိခဲ့တဲ့မလေးရှားနိုင်ငံသူမစ်ရှဲရိုးဟာအာရှအမျိုးသမီးအနုပညာရှင်တွေထဲမှာတော့ဒီဆုကိုချီးမြှင့်ခံရတဲ့ပထမဆုံးအမျိုးသမီးဖြစ်ပါတယ်။ဟောလိဝုဒ်အနုပညာလောကထဲမှာထိုးဖောက်နေရာရနိုင်မှုသူနှစ်ပေါင်းများစွာကြိုးစားခဲ့ရပြီးတော့သူ့အသက်60အရွယ်မှာမှအခုလိုဆုကြီးကိုထိုက်ထိုက်တန်တန်ရရှိခဲ့တာဖြစ်ပါတယ်။ကဘာကျော် Golden Globe ရွှေကမ္ဘာလုံးစုနဲ့ Games ရုပ်ရှင်ပွဲတော်တွေမှာအမျိုးသမီးအနုပညာရှင်တွေကိုတီးခြားဂုဏ်ပြုတဲ့ Woman in Motion ဆုတွေကိုပါဒီနှစ်မှာချီးမြှင့်ခံခဲ့ရတဲ့ Michelle Yeoh ဟာအာရှຫນွေဘွားအမျိုးသမီးတွေလူငယ်တွေအတွက်ဘယ်လိုမျိုးလေးစားအတူယူစရာဖြစ်လာခဲ့ပါသလဲဆိုတာကိုဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
Kabajo James Bond Yoshin Sala Tomorrow Never Dies နဲ့ Lemmy Diop Thang က Crouching Tiger Hidden Dragon စကားတွေကိုကြည့်ခဲ့ဘူးသူတိုင်းကတော့ Michelle Yeoh ကိုသိကြမှာပါ။ဟောင်ကောင်ချမ်းရဲ့အရှင်ဆလမ်းတွေမှာစတင်ပါဝင်သရုပ်ဆောင်ခဲ့ပြီးလူပညာလောကတွေကိုအခိုင်အမာနေရာယူလာခဲ့တဲ့ Michelle Yeoh ဟာဒီနှစ်2023ခုနှစ်မှာတော့အအောင်မြင်ဆုံးအာရှအမျိုးသမီးအနုပညာရှင်လို့ပြောရင်မှားမယ်မထင်ပါဘူး Everything Everywhere All at Once ရုပ်ရှင်ဇာတ်ကားနဲ့ဒီနှစ်ဟောလိဝုဒ်ရဲ့အကောင်းဆုံးအမျိုးသမီးသရုပ်ဆောင် Oscar ဆုကိုရောနောက်ကမ္ဘာကျော် Golden Globe ရွှေကမ္ဘာလုံးဆုကိုပါရလိုက်တဲ့အပြင်ပြည်ထောင်စုမှာနှစ်စဉ်ကျင်းပတဲ့ကန်ရုပ်ရှင်ပွဲတော်မှာလည်းအားချအတူယူစရာအမျိုးသမီးတွေကိုတီးခြားဂုဏ်ပြုတဲ့ Women in Motion ဆုတွေကိုချီးမြှင့်ခံခဲ့ရတဲ့သူဖြစ်ပါတယ်စက္ကန့်နေရာလိုက်အပြည့်ပြည့်စုံနဲ့အကောင်းဆုံးသရုပ်ဆောင်ပြနိုင်ခဲ့တဲ့သူရဲ့ကျွမ်းကျင်ပိုင်နိုင်မှုတွေနဲ့အလွင့်ပညာလောကထဲမှာနှစ်ပေါင်းများစွာမဆုံးမနစ်ကြိုးပမ်းအားထုတ်ခဲ့ရပြီးအတွက်ထိုက်ရိုက်တန်တန်ဂုဏ်ပြုအသိမဲ့ပြုခံရတဲ့နှစ်လို့ပြောရမှာပ
ါ Say that I've been very very blessed that I've had continuously been able to work and work on very interesting very diverse and very forward thinking
အမတန်မှစိတ်ဝင်စားစရာကောင်းပြီးတော့မတူကွဲပြားတဲ့နေရာစုံကလာကြသူတွေစမ်းသစ်တဲ့အတွေးခေါ်ရှိကြတဲ့ရုပ်ရှင်သမားတွေနဲ့အတူလက်တွဲအလုပ်လုပ်ခွင့်ဇက်တိုက်ရခဲ့တာကကျွန်မအတွက်တကယ်ကိုကောင်းချီးမင်္ဂလာတစ်ခုပါဒီလိုအခြေအနေတွေကြောင့်လဲကျွန်မအမှန်တကယ်ယုံကြည်ရတဲ့အရာတစ်ခုမှမဆုံးမနစ်ဆက်ပြီးတော့ရပ်တည်နိုင်တာဖြစ်ပါတယ်မတူကွဲပြားမှုတွေနဲ့ကိုစားပြုခွင့်တွေရှိရမယ်လို့ယုံကြည်သလိုအထူးသဖြင့်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကိုယုံကြည်ပါတယ်အမျိုးသမီးဖြစ်လို့အားနွယ်တယ်ဆိုတာမျိုးကျွန်မဘယ်တော့မှလက်မခံပါဘူ
းဟောလိဝုဒ်လူပညာလောကမှာလူနည်းစုဝင်အာရှနွယ်ဘွားအမျိုးသမီးတယောက်အနေနဲ့နေရာတစ်ခုရဖို့ခက်ခဲခဲကြိုးပမ်းခဲ့ရပြီးအသက်60ကျော်မှအော်စကာဆုတီးကိုထိတိုက်တန်းရခဲ့တဲ့မီရှဲယိုကကိုယုံကြည်ရလို့တစ်ခုကျွဲဘယ်တော့မှနောက်မဆုတ်ကြဘူးအမျိုးသမီးတွေနဲ့မျိုးဆက်တဲ့လူငယ်တွေကိုအားပေးစကားပြောကြားခဲ့ပါတယ်အမျိုးသမီးဖြစ်လို့ဒီလိုနေရမယ်ဒီလိုလုပ်ရမယ်ဆိုတဲ့ပုံစံခွက်ထဲမှာမနေချဘူးကိုလေအမျိုးသမီးတွေကိုသူကတိုက်တွန်းခဲ့ပါတယ
် Maybe someone should change that definition and what
အမျိုးသမီးတွေအတွက်ဘယ်အရွယ်ကမှစမ်းအတက်ဆုံးအရွယ်ဆိုပြီးတော့သတ်မှတ်ပြောဆိုကြတာတွေကပြောင်းလဲတင်ပါပြီတကယ်ကိုပြောင်းတင်ပါပြီကိုယ့်ကိုပုံစံခွက်ထဲထည့်တာကိုလက်မခံတင်ပါဘူး
ကိုယုံကြည်ရကိုဒီဇိုင်းမမဲ့ကြိုးစားရင်အသက်အရွယ်မရွေးစံတက်လာနိုင်တဲ့အောင်မြင်မှုဆိုတာရနိုင်တယ်ဆိုတာကိုအသက်60ကျော်သွားပြီဖြစ်တဲ့မီရှယ်ယူကပြလိုက်ကြပါသူဟာအာရှသူအာရှသားတွေအတွက်သာမကပဲကမ္ဘာတော်ဝန်ကတခြားသောအနုပညာရှင်တွေအမျိုးသမီးတွေအရွယ်ရပြီးတဲ့အနုပညာရှင်တွေအတွက်ပါခေါ်အပ်နိုင်တဲ့သူတယောက်လည်းဖြစ်လာခဲ့ပါတယ်ဒါကြောင့်လဲဒီလိုအနုပညာလောကတွေကလုံးဝကိုင်ဖက်တွေမျိုးဆက်တဲ့လူငယ်တွေအမျိုးသမီးတွေအတွက်အားချအတူယူစရာကောင်းတဲ့အမျိုးသမီးအနုပညာရှင်တွေကိုဂုဏ်ပြုတဲ့ Women in Motion Awards ကိုဒီနှစ်မှာမရှယ်ယိုရရှိခဲ့ပါတယ်။ဖြစ်တဲ့နိုင်ငံကမ်းရုပ်ရှင်ပွဲတော်မှာ2015ခုနှစ်ကစလို့နှစ်စဉ်ချီးမြှင့်လာခဲ့တဲ့ Women in Motion အထင်ကရဆုချီးမြှင့်ခဲ့ရတဲ့အချိန်မှာမရှယ်ယိုကသူ့အထူးဂုဏ်ယူဝမ်းမြောက်ရတဲ့အကြောင်းပြောသွားခဲ့ပါတယ
်။ I think it means a lot because of what is the honor. It's honoring women who are meaningful.
ဒီလိုဂုဏ်ပြုဆုကကျမတို့အများကြီးအိပ်ပဲရှိပါရယ်အမျိုးသမီးတွေဒန်းတူညီမျှအခွင့်အရေးရဖို့ထုတ်ဖော်ပြောဆိုသူတွေဆက်လက်ကြိုးပမ်းအားထုတ်ခဲ့ကြတဲ့အမျိုးသမီးတွေကိုဂုဏ်ပြုတဲ့ဆုဖြစ်တာကြောင့်ဒီဆုဟာကျမတို့အင်မတန်မှအရေးကြီးတဲ့ဆုပါဒီဆုရတဲ့အပေါ်မှာလည်းမယုံကြည်နိုင်လောက်အောင်ကိုခံစားရပါတယ
်မေလ21ရက်နေ့ကကျင်းပခဲ့တဲ့ကမ်းရုပ်ရှင်ပွဲတော်ပါတီညမှာနာမည်ကြီးဟောလိဝုဒ်မင်းသားမင်းသမီးတွေရုပ်ရှင်လောကသားအကျော်မော်တွေကလည်းမီရှယ်ယူရဲ့ကျိုးပန်းအားထုတ်မှုတွေနဲ့အောင်မြင်မှုတွေအထွတ်အမြတ်ပြုခဲ့ကြပါတယ်။မီရှယ်ယူဟာသူ့လိုပဲအနုပညာလောကမှာအခက်အခဲပေါင်းများစွာကိုကျော်ဖြတ်ပြီးနှစ်ပေါင်းများစွာရုပ်ရှင်ဇာတ်လမ်းအမြောက်များမှာပါဝင်ခဲ့ပြီးတော့အခုလိုအောင်မြင်ကျော်ကြားလာခဲ့တဲ့သူဖြစ်ပါတယ်လို့မက္ကဆီကိုဘွားဟောလိဝုဒ်မင်းသမီးဆယ်မာဟိယက်ကပြောပါတယ်။
Okay, and she was there when, like, with me, you know, and we're both minorities.
ရှင်တို့သိကြတဲ့အတိုင်းကျမတို့နှစ်ဦးလုံးကဒီမှာတော့လူနည်းစုဝင်တွေဖြစ်ပါတယ်။သူဟာကျမလိုပဲဖြတ်သန်းရတဲ့သူတစ်ယောက်ပါ။ကျမတို့ကြမ်းကြမ်းခံတိုက်ပွဲဝင်ရှင်သန်နိုင်ခဲ့ပါတယ်။ကျမအတွက်သူဟာလေးစားအတူယူရသူတစ်ယောက်ပါ။ခက်ခဲတဲ့အချိန်တွေကြုံခဲ့ပေမဲ့သူ့ရဲ့အနုပညာပါရမီကိုဘယ်သူမှလစ်လျူရှုမျက်ကွယ်ပြုလို့မရနိုင်ပါဘူး။သူဟာလင်းလက်တောက်ပနေတဲ့အလင်းနဲ့တစ်ခုလိုပါပဲ။
ပြည်ထောင်နိုင်ငံမှာနှစ်စဉ်ကျင်းပတဲ့ကမ်းရုပ်ရှင်ပွဲတော်မှာချီးမြှင့်တဲ့ဆုတွေကတခုဖြစ်တဲ့ Women in Motion ဆုဟာရုပ်ရှင်အနုပညာဖျော်ဖြေရေးနယ်ပယ်မှာရှိတဲ့အမျိုးသမီးတွေရဲ့အခမ်းအနားကိုအများအာရုံစိုက်သိလာစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။မီရှယ်ယိုမတိုင်ခင်ဒီဆုချီးမြှင့်ခဲ့ရတဲ့သူတွေထဲမှာဟောလိဝုဒ်မင်းသမီးကြီး Jane Fonda ၊ကမ္ဘာကျော်တရုတ်ရုပ်ရှင်မင်းသမီးကောင်းလီနဲ့နာမည်ကြီးဟောလိဝုဒ်တရုတ်ဆောင်တဦးလည်းဖြစ်ရုပ်ရှင်ထုတ်လုပ်သူတဦးလည်းဖြစ်တဲ့ Viola Davis တို့ရခဲ့ပူပါတယ်။မီရှယ်ယူလိုပဲနိုင်ငံရာရုပ်ရှင်လောကထဲအထိထိုးပေါက်နေရယူနိုင်ခဲ့တဲ့တရုတ်မင်းသမီးကောင်လီကလည်းမီရှယ်ယူဟာအာရှအနုပညာရှင်တွေလူငယ်မျိုးဆက်သစ်တွေအတွက်ပျော်လင့်ချက်တွေအများကြီးဖန်တီးပေးနိုင်တဲ့သူပါပဲလို့ချီးကျူးပြောကြားခဲ့ပါတယ်
။我真的特别恭喜那个米歇尔刘，她这次能够得那个奥斯卡，又得了。
奥斯卡呢，是个巴隆苏的亚盖的米歇尔刘，这怎么突然又外貌哑巴了？အင်မတန်မှာကိုထူကြတဲ့ခီးရှည်ကြီးတခုအောင်မြင်မှုရတာမျိုးဂုဏ်ယူပါတယ်ဒီလောကထဲမှာရှိနေတဲ့တခြားသောအာရှအနုပညာရှင်တွေအတွက်လည်းအင်မတန်အားတက်စရာကောင်းပါတယ်ကိုဗစ်ကပ်ဘေးအလွန်ရုပ်ရှင်လုပ်ငန်းတွေပြန်ဆခြင်းကနေစလို့အခုလောက်စိတ်လုံရှားစရာကောင်းတာမရှိခဲ့ပါဘူးသူအခုလိုချီးမြှင့်ခံရတာကကျမတို့လိုအာရှအနုပညာရှင်တွေအတွက်တည်းမဟုတ်ပါဘူးကမ္ဘာတစ်ဝှမ်းမှာရှိတဲ့အမျိုးသမီးတွေရောတခြားသူတွေအားလုံးအတွက်ပါအင်မတန်အားတက်စရာကောင်းပါတယ်ဒါကြောင့်သူ့အတွက်အင်မတန်ပျော်ရွှင်ရသလိုအများကြီးဂုဏ်ယူရပါတယ
်အခုလိုဝမ်းသာဂုဏ်ယူကြတဲ့သူတွေထဲမှာမီရှယ်ယူရဲ့မွေးရမြေကမလေးရှားနိုင်ငံသူနိုင်ငံသားတွေနဲ့အာရှကပြည်သက်တွေကတော့ထိတ်ဆုံးကားလို့ပြောရမှာပ
ါ I think I'm speaking for like the whole Malaysian nation of course with her win
သူအခုလို Oscar ဆုရလိုက်တာကတကယ်ကိုမမေ့နိုင်ပဲတပိုင်းဝင်အခိုက်အတန့်လို့တော့မလေးရှားတိုင်းကလို့ကိုစားပြောလို့ရပဲကျွန်မထင်ပါတယ်ဘာလို့လဲဆိုသူအခုလိုအောင်ပြမှုကြီးရလိုက်တာကမလေးရှားနိုင်ငံတစ်ခုထဲမှာနေမဟုတ်ပါဘူးအာရှဒေသတစ်ခုလုံးအတွက်ပါပထမဆုံးဖြစ်ပါတယ်နှစ်ပေါင်းများစွာအတွင်းပထမဆုံးအာရှအမျိုးသမီးတဦးချီးမြှင့်ခံရတာပါဒါကြောင့်အင်မတန်ကိုဂုဏ်ယူစရာအခိုက်အတန့်ပါအမျိုးသမီးတွေကိုလည်းသူကကိုယ့်ကိုယ်ကိုလှိမ့်ချမနေကြဖို့ပြောသွားပါသေးတယ်အမျိုးသမီးတွေအတွက်တော့အင်မတန်အားတက်စရာလို့ထင်ပါတယ်
We're over the moon that finally she's been recognized for her talent and she has the Oscar.
ကျွန်တော်တို့အလုံးမဲ့ဝမ်းမြောက်ရပါတယ်။သူ့ရဲ့အနုပညာအားထုတ်မှုတွေနောက်ဆုံးအသိအမှတ်ပြုခံလိုက်ရတာပါပဲ။နောက်ထပ်အောင်မြင်မှုတွေအများကြီးထပ်ရဖို့လည်းမျှော်လင့်ပါတယ်
။ If you see nobody has achieved what she has achieved before. So this will open
အောင်မြင်လို့ဘယ်သူမှမအောင်မြင်သေးပါဘူး။ကဘာနဲ့ချီပြီးအခုလိုအောင်မြင်မှုရလိုက်တာကတခြားသူတွေအတွက်လည်းအလားတူအောင်မြင်မှုတွေရလာအောင်လမ်းဖွင့်ပေးလိုက်တာပါပဲ။
初アジア系女優がアカデミー賞を。
あ、シャメンのミトレ、クルアカデミー賞にパルマゾンやとあれちゃろ。ちまってけべワンダやれ。
リシェヨハ、オスカー・スウィア・ジェイマー、アタッチ・ハウセ・ビビバビ。マレディオン・ウィバン・バーガーに、ウィフワーラレ。マレシャン・エンド・ミシェヨハ、ディオン・エンリス・カーリオバ、ジュニア・ジェン・ピオン・アイネ・ドゥバ。レイガ・ベリーガ・ワダナ・バーゲビ、ジョヨマ・ディア・ヤビディア・ナマロ、ベリーガ・ジディ・ピッチネ・トゥヤ・イマグ・ソロ・ケアバレ。アタッチ・ユーマ、マレシャン・ラメ・スウィア・ゲビ、တထောင်963ခုနှစ်ကမ္ဘာ့လာမယ့်ပြိုင်ပွဲမှာမလေးရှားနိုင်ငံကိုစားပြုဝင်ပြိုင်ခဲ့ပြီးတော့နံပါတ်၈နေရာအထိရောက်ခဲ့ပါတယ်။အဲ့နောက်ရုပ်တံကြေညာတစ်ခုမှာပါဝင်သရုပ်ဆောင်ခဲ့ပြီးဟောင်ကောင်ရုပ်ရှင်လောကထဲကိုရောက်ခဲ့တာပါ။1990ပြည့်လွန်ကာလတွေမှာတော့ဟောင်ကောင်လူပညာနယ်မှာနာမည်ရမင်းမီးတစ်လက်ဖြစ်လာခဲ့တယ်လို့1998ခုနှစ်ကနာမည်ကြီး James Bond ဆက်က Tomorrow Never Dies မှာပါဝင်သရုပ်ဆောင်ခဲ့ပြီး Hollywood အထိထိုးဖောက်နိုင်ခဲ့တာပါ။2017ခုနှစ်ကမြန်မာဒီမိုကရေစီကောင်ဆောင်ဒေါ်ဆန်းစုကြည်အကြောင်းရိုက်ကူးတဲ့တလေးရုပ်ရှင်ကားမှာလဲဒေါ်ဆန်းစုကြည်နေရာကနေပါဝင်သရုပ်ဆောင်ခဲ့ပါတယ်။မြန်မာဒီမိုကရေစီကောင်ဆောင်ဒေါ်ဆန်းစုကြည်နဲ့ကိုယ်တိုင်တွေ့ဆုံခဲ့ဘူးတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့ချစ်ကြည်ရေးတန်တမန်အဖြစ်နဲ့လဲ2018ခုနှစ်ကဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရွင်ကြာဒုက္ခသည်စခန်းတွေရှိရာတွားရောက်ပြီးတော့လဲအကူအညီတွေပေးခဲ့ပူပါတယ်။အမျိုးသမီးတွေနဲ့လူနည်းစုတွေအတွက်နေရာရဖို့ခက်ခဲနေဆဲဖြစ်တဲ့ဟောလိဝုဒ်လူပညာနယ်မှာခွဲခြားဆက်ဆံမှုတွေကိုကျွမ်းလန်ထိုးဖောက်ရင်းအောင်မြင်တဲ့အမှုပညာရှင်တယောက်အဖြစ်ဦးဆောင်လမ်းပြပေးခဲ့တဲ့မင်းသမီးမီရှဲယိုဟာအာရှနယ်ဘွားတွေအတွက်သာမကကမ္ဘာတစ်ဝန်းကအမျိုးသမီးတွေမျိုးဆက်တဲ့လူငယ်တွေအတွက်လည်းလေးစားအထူးယူစရာစံပြအမျိုးသမီးတယောက်ဖြစ်တဲ့ဆိုရာကိုတင်ပြရင်းဒီသတင်းထံအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျူထွေးပါရှင်
မကင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တူတဆုံလေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ Seattle မြို့က250တပ်တန်းရှိတဲ့ဥယျာဉ်ခြံအကြောင်းနောက်သတင်းတာဖျက်ချခွင့်တားမြစ်တဲ့ဥပဒေကြောင့်Idaho ပြည်နယ်ကကလေးမီးဖွားလူတွေဘလိုမျိုးအခက်ကြုံနေရသလဲ။နောက် New York မြို့ကို30 Hudson Yard မိုးမျော်တိုက်ပေါ်ကနေထွက်ကြည့်လို့ရတဲ့အကြောင်းစာတာလေးကိုစူးစီးပြီးတော့ကိုအောင်တင်ပြပေးထားပါတယ်။
မေဂန်နောက်မြောက်ဝါရှင်တန်ပြည်နယ်ကအထင်ကရမြို့ကြီး Seattle ကဥယျာဉ်ငယ်လေးတွေမှာအယောင်သွေးမျိုးစုံဖူးပွင့်နေတဲ့ပန်းတွေနဲ့အပြိုင်စိုက်ပျိုးထားတဲ့သီးနှံတွေတောကောင်ငယ်လေးတွေနဲ့နိုင်ရန်ပကြီးတွေကိုတွေ့နေပါတယ် Trosno ဥယျာဉ်ဟာ Lucy ကတဲ့ Fremont Bina အကက်လျက်ပါ Inter Bay Patch လို့ခေါ်တဲ့သီးနှံစိုက်ပျိုးလို့ရတဲ့ဥယျာဉ်ကိုလွင်မြင်ကျဲတစ်ခုမှဖန်တီးထားတာပါတချို့ကတော့အဆောက်အဦတွေထိတ်မှာပါဥယျာဉ်ဖန်တီးထားပါတယ
် More famous to be like
Space Needer မျောစင်ရှိမှဆိုတော့လူတိလည်းပုံများပါတယ်ဒီမှာကငိမ့်ញမ်းတော့ကျွန်တော်အကြိုက်ဆုံးနေရာပါဘယ်နေရာပဲဖြစ်ဖြစ်ဥယင်ဖန်တီးလို့ရတယ်ဆိုတာအလုံးသိကြဖို့ဒီနေရာမှာပန်းတွေစပြီးစိုက်ပျိုးခဲ့တာပါကားရက်နာတဲ့ပါကင်အပေါ်ဆုံးတက်ဟာဥယင်ဖန်တီးဖို့အကောင်းဆုံးနေရာပါ
အလုံးစုပေါင်းစိုက်ပျိုးကြတဲ့ Pea Patch အစီအစဉ်ကိုလွန်ခဲ့တဲ့နှစ်ပေါင်း50လောက်ကတည်းကပီကာဒိုမီသားစုစိုက်ပျိုးခြံကနေစခဲ့တာပါတချို့ဆိုရင်ဒီဥယျာဉ်မှာ1988ခုနှစ်ကတည်းကစိုက်ပျိုးလာတာပ
ါ We have people in charge
တခွာတွေကိုကြည့်မဲ့သူမြေဆွေးချမဲ့သူဥယျာဉ်ကိုစောင့်ရှောက်မဲ့သူတွေရှိပါတယ်အလုပ်လုပ်ရင်းအတူတူစားကြပျော်ပွဲစားတာလည်းရှိပါတယ်ဆယ်မွန်ငါးလည်းစားကြပါတယ်အဲ့လိုအချိန်ဆိုရင်အားလုံးကလာစုကြပြီးတော့တချို့ကဆိုရင်ဝါးစိုက်လို့ရလားမေးပါတယ်ဝါးကအပင်ပွားလွယ်တော့မရဘူးလို့ကျွန်မပြန်ဖြေရပါတယ်
အမေရိကရဲ့ဖွံ့ဖြိုးတိုးတက်နေတဲ့မြို့တွေတဲ့ Seattle ပါဝင်လာကြောင်းလူနေရပ်ကွက်တွေတိုးချဲ့လာတာနဲ့အမျှဥယျာဉ်မြေတွေလည်းတစတစကျုံလာပါတယ်။ဒါပေမဲ့လည်းလူနေရပ်ကွက်တိုးလာတာနဲ့အမျှစိုက်ခင်းမြေလည်းပိုလိုအပ်နေတာပါ။အထူးသဖြင့်မြို့လေရပ်ကွက်တွေမှာလိုအပ်နေပြီးတချို့ကတော့စနစ်တကျဥယျာဉ်အဖြစ်ဖန်တီးသလိုတချို့လည်းမြေလွတ်မှာအလွယ်တကူစိုက်လာပါတယ
်။
အခုဆိုရင်အားလုံးကစိုက်ပျိုးလာကြပါတယ်။တချို့ကလည်းလမ်းကြိုလမ်းကြားထဲမှာပါ။သူတို့စိတ်ကြိုက်စိုက်လာကြတော့အဲ့ဒီလိုမျိုးမဖြစ်အောင်ဘယ်လိုစီစဉ်မလဲဆိုတာထည့်ပြီးစဉ်းစားလာရပါတယ်။ဒါကြောင့်အားလုံးစိုက်လို့ရတဲ့ဥယျာဉ်ဖန်တီးတာပ
ါ
။မိသားစု9ယောက်စာအတွက်လုံလုံလောက်လောက်စိုက်ပျိုးလို့ရမယ်ဆိုကျမအတွက်အဆင်ပြေပါပြီ။ပင်စိန်တန်ပြိုအာတီချိုရိုမန်နိုပဲရီကစိုင်းနေမှာဝယ်ရင်ဈေးကြီးလို့အများနဲ့မဝယ်ပါဘူး။ အင်းနီနာချင်းတယောက်ကလည်းအပင်ဆိုင်တော့မကြာခဏဆိုသလိုသူနဲ့လဲစားလေးရှိတယ်လေ
တချို့လဲဥယင်ပါတီပျော်ပွဲစားကနေအိမ်အောင်ဘက်တွေဖြစ်လာပါတယ
်ကိုအနှစ်သက်ဆုံးနေရာတစ်ခုကတတိယနေရာဆိုတာမျိုးကြားဘူးပါလားပထမကအိမ်မှာဒုတိယကလုပ်ငန်းခွင်မှာတတိယကတော့အိမ်ဒါမှမဟုတ်လုပ်ငန်းခွင်မဟုတ်တဲ့ကို့အချိန်အမြဲကုန်ဆုံးစေတဲ့နေရာပါတော်တော်များများအတွက်တော့ဒါကျမတို့ရဲ့တတိယနေရာပါအချိန်အများစုဒီနေရာမှာကုန်ဆုံးပါတယ
်ဒီနံစိုက်ပျိုးသူတော်တော်များများကတော့စိတ်ငြိမ်းချမ်းမှုအတွက်နဲ့မိဖို့ကြောင့်ကုန်ကြစေတတ်တော်အောင်ကုလို့စိုက်ပျိုးရလို့ပြောပါတယ်ခင်ဗျာအိုင်ဒါဟိုပြည်နယ်ကရီယာနာအိုစာရှစ်လခွဲကိုဝန်ဆောင်ထားသူပါအရင်ကတော့မိစားရဆေးရုံမှာပုံမှန်လိုစစ်ဆေးမှုခံယူနေပေမဲ့ခုအခါဝန်ထမ်းအလုံးလောက်မရှိတော့တာကြောင့်ဆိုပြီးကလေးမီးဖွားပေးနေတဲ့ဝန်ဆောင်မှုတွေရပ်ဆိုင်းလိုက်ပါတယ
် Literally a month before we're
ကလေးမမွေးခင်တလားလောက်အလုံးမှာသူတို့ကလက်မခံတော့ဘူးလို့ပြောတယ်ကလေးမွေးဖို့လာပိုင်းလိုချာမှာအဲ့လိုကပ်ပြောတော့ဘာလို့ရမှမသိဖြစ်တာပေါ့
လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်တရားရုံးချုပ်ကဒရေသားဖြတ်ချခွင့်ပြည်ထောင်စုဥပဒေကိုပယ်ဖျက်ပြီးပြည်နယ်အလိုက်ဒရေသားဖြတ်ချခွင့်ဥပဒေပြဋ္ဌာန်းကြရမှာအိုက်ဒါဟိုပြည်နယ်လဲပါဝင်ပါတယ်ဒီဥပဒေကြောင့်မဒိမ့်မှုနဲ့မိခင်အသက်ဆုံးရှုံးနိုင်တဲ့အခြေအနေမျိုးကလွဲလို့ဒရေသားဖြတ်ချပေးတဲ့ဆရာဝန်တွေဟာထောင်ဒဏ်၅နှစ်အထိကြာခံရနိုင်တာပ
ါ Nurses are nervous
သူနာပြုနေမိသေးဆရာဝန်တွေစည်းဆိုင်တွေကဝန်ထမ်းတွေဆရာဝန်တွေအားလုံးဆိုရင်ကုန်ပါတဲ့ကိုရောကတောက်လျှောက်ရှိနေတဲ့စကားပြောတာမျိုးမရှိပေမဲ့လွန်ခဲ့တဲ့၈လအတွင်းကအားလုံးကသူတို့ရှိနေတဲ့ဆက်သွယ်ကြပါတယ်
ဒီဥပဒေနဲ့အရေးယူခံရသူမရှိသေးပေမဲ့အရေးယူခံလာရနိုင်တဲ့အခြေအနေမျိုးကြုံလာရနိုင်တဲ့အန္တရာယ်ရှိနေတာပ
ါ The soon as you insert
ကျမကြီးဆောင်းဆောင်မှုပေးတဲ့အချိန်မှာစိုးရိမ်မပန်မှုရှိနေရတယ်ဆိုရင်ပို့ပြီးတော့ပြဿနာကြုံရနိုင်ပါလေတေးရှည်ကြုံနေရတဲ့အချိန်မှာဆရာဝန်ကကုသပေးဖို့အတွက်ပဲအဓိကထားစဉ်းစားတင်တာပါဒီလိုကုသလိုက်တာကြောင့်ကိုယ့်အပြန်မှုပတ်နေမလားဆိုတာမျိုးစဉ်းစားနေရမှာမဟုတ်ပါဘူး
အမေရိကန်ပြည်အောင်စုမှာတရေသားဖြတ်ချခွင့်ကိစ္စရဲ့ဟာပါတီရည်တည်ချက်အပြင်ဘာသာရေးနဲ့လည်းဆက်နွယ်နေတာပ
ါ Sometimes people you know
တခါတလေမှာလူတွေကသူတို့မကြိုက်တာမျိုးရှိလာရင်မဲနဲ့ဖြုတ်ချမယ်ဆိုပြီးပြောလို့ရှိပါတယ်ဒါပေမဲ့လည်းတာဝန်အရလုံးဆရာရှိတာလုပ်ရမှာပါပဲ
စေယုံတွေကကလေးမိဖွားမပေးဘူးဆိုတာဟာသူတို့ပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့ဆက်ဆက်မှုရှိမရှိကိုတော့သူကတန်တရားရှိကြောင်းပြောပါတယ်ဒါအပြင်ပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့လည်းကာကွယ်ပြောဆိုပါတယ်
Anytime there's a shift
ဥပဒေအသေးပြဋ္ဌာန်းလိုက်တယ်ဆိုရင်လက်ခံတယ်လက်မခံဘူးဆိုပြီးအငင်းပွားကြတာမျိုးရှိတတ်ပါတယ်လက်မခံဘူးပြောတာကြောင့်ပြန်ပြင်ပေးရမှာမျိုးတော့မဟုတ်ပါဘူးအိုက်ဒါဟိုမှာမမွေးသေးတဲ့ကလေးတွေရဲ့အသက်ကိုလည်းကာကွယ်ပေးခြင်းပါတယ
်အခုလိုအခြေအနေတွေကြောင့်အိုးစာကီလိုမီတာ60ကျော်အဝေးကဆေးရုံမှာကလေးသွားမွေးရမှာပါတခြားအမျိုးသမီးတွေအတွက်လည်းဆိုရင်ကြောင့်သူကပြောပါတယ
် Now I'm going to have two girls
ကျမမှာသမီးနှစ်ယောက်ရှိလာပါလိမ့်မယ်အိုက်ဒါဟိုမှာပဲဆက်နေပြီသူတို့ကိုကြီးပြင်းစေရမလားဒါမှမဟုတ်အမျိုးသမီးတွေရဲ့ဘဝကိုစာနာနားလည်နိုင်မယ်တခြားတနေရာကိုပဲပြောင်းရမလားဆိုတာစိုးရင်စိမ့်နဲ့စဉ်းစားနေရတယ
်ကလေးမေးဖွားဖို့ခက်ခဲတဲ့ old slow အမျိုးသမီးတွေအတွက်အိုက်ဒါဟိုမှာအထူးကုဆရာဝန်ဆယ်ယောက်လောက်ရှိပေမဲ့လာမယ့်နှစ်ကုန်ပိုင်းမှာ9ယောက်လောက်သာကျန်နိုင်တော့တယ်လို့လည်းပြောပါရခင်ဗျာပေထောင်းလုံးရမြင်းနဲ့တာဒီဟတ်ချင်ရတ်မိုးမြော်အထက်မြင့်တိုက်ပေါ်ကနေနယူးယောက်ကိုအပေါ်စီးကနေကြည့်လို့ရပါပြီအခုလိုအထက်မြင့်ကနေအဆောက်ဦးအပြင်ဘက်ထွက်ပြီးတော့ကြည့်လို့ရတာဒါဟာပထမဆုံးလည်းဖြစ်ပါတယ်မှန်နေရင်လျှံအတားစီဘာမှမရှိတာကြောင့်အပြင်ဘက်ထွက်ရင်ခန္ဓာကိုယ်ကိုစိုင်းကျိုးတက်ထားရပါတယ
် There's people who really want to prove
အကြောက်တရားအခက်အခဲကိုကြော်လာနိုင်တယ်ဆိုပြီးတက်တည်ပြချင်ကြသူတွေအထက်ပါတခြားသူတွေအတွက်ဘဝမှာဘာနဲ့မှမတူတဲ့အတွေ့အကြုံတစ်ခုလည်းဖြစ်ပါလိမ့်မယ်
ဆောက်ဦးထိန်းသားရအောင်လေကားနဲ့ထပ်တဲ့ရပါတယ်ဘေးအနေနဲ့မရှိအောင်ဒီအချိန်ငူးရစေတဲ့အရာတွေသုံးထားမှသာစရာတွေလည်းစစ်ဆေးပါတယ်အထူးဝတ်စုံလည်းထပ်ဝရပါတယ
် We know it's safe and if you trust in us and you trust
me မရှိပါဘူးကျမတို့ကိုယုံနေဘေးအနေနဲ့ကင်းအောင်စီမံထားတဲ့အစီအစဉ်တွေကိုလည်းယုံပြီးလာလည်းပဲစမ်းသပ်ကြည့်ပြီးရင်တော့ကိုယ့်ဘာသာဂုဏ်ယူနိုင်ပါလိမ့်မယ
်အပေါ်ရက်ကနေနယူးယောက်မြို့ကိုသာမကဆိုင်းကျိုးကိုအားပြုဆောက်ဦးအဆုံးကိုခြေကံပြီးတော့ကို့အောက်မှာလမ်းမသာရှိနေတယ်ဆိုတဲ့အရာတာကိုလည်းနှီးဆက်နိုင်ပါတယ
် So if you don't think about it ဘယ်နေရာမှာလဲဆိုတာကိုမစဉ်းစားပါနဲ့အဲ့ဒီလိုမစဉ်းစားဘူးဆိုရင်တော့ဒီလောက်ကြောက်စရာမကောင်းပါဘူ
းအခုလိုအတွေ့အကြုံတွေ $185ကုန်ကြမှာပါနိုဝင်ဘာလဆန်းမိုင်းကနေစတင်တဲ့ဒီအစီအစဉ်ကိုအင်မတန်အေးလွန်းတာဒါမှမဟုတ်ရာသီဥတုဆိုးရွားနေတဲ့အချိန်ကလွဲရင်နေပူမိုးရွာနှင်းကြမရှောင်ဖွင့်မှာဖြစ်တယ်လို့ပြောရတယ်ခင်ဗျာ
သူ တဆောင်လေအမေရိကန်တခွေစီစဉ်ကိုကိုအောင်ကစီစဉ်တင်ဆက်ခဲ့တာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါမယ်။မြမမြဝကျွန်းပေါ်စိုက်ကွင်းနေမှာအာဆင်နစ်အဆိပ်တင်တာနဲ့တောင်တန်းတွေကလှေကလေးစိုက်ကွင်းတွေရဲ့မြေစည်းလွှာကိုထိနှိုင်မှုအပူပိုင်းစိုက်ကွင်းမြေအောက်ရေတွေထိမှုပါသုံးနိုင်တဲ့ဗာတီဘာမြက်အကြောင်းကိုအော်ဂန်နစ်စိုက်ပျိုးတောင်သူတွေကိုတင်တန်းနေပေးနေတဲ့ဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစိန်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာဒေါက်ခင်မျိုးသက်တင်ဆက်ပေးထားတာရှုစားနာဆင်ပါရှင်
ဒီ material နဲ့ site တိုင်းနဲ့ပတ်သက်ပြီးတော့ site ပြည့်တမားတွေပေါ့နော်တန်တန်းနေနဲ့ပေးနေတယ်ဆိုတော့ဒီ material မြက်ကိုဒီမြန်မာနိုင်ငံမှာပေါ့နော်ပထမဆုံးဒီမြေဝချင်းမော data မှာဘယ်လိုသုံးတင်လဲပြောပြပေ
းအရာဝေးတိုင်းဆိုရင်ဒီပင်လယ်ရေအတက်အကျောင်းဖြစ်တဲ့ arsenic တွေရှိတတ်တယ်ဒါတွေကတော့လူကြောင်မဟုတ်ဘူးသူရဲ့တဘာဝအစိတ်တွေရှိရဲ့ခါအဲ့လိုမျိုးရှိရဲ့နေရာတွေဆိုလို့ရှိရင်ကျမတို့ကဗက်တီဘာမြက်ကိုစိုက်လိုက်တဲ့ခါမှာသူကအဲ့အစိတ်ကိုခံနိုင်ရည်လည်းရှိရဲ့စုပ်လည်းစုပ်ယူ phyto utilization phyto stabilization ပေါ့အပင်ကစုပ်ယူလိုက်တယ်စုပ်ယူပြီးတုံးလိုက်တယ်နောက်အပင်ထဲမှာတည်နေတယ်နော်အပင်ကလည်းစစ်ပေးတယ်အဲ့လိုမျိုးပေါ့အဲအဲ့လိုမျိုးအနေနဲ့သူကအတုံးကြမြို့ကချောမော်ရီမှာဟိုသူကပညာရှင်ကဟိုဆိုဘက်ပေါင်းဆောင်ကပါဝင်ရမယ့်ကိစ္စဖြစ်နေတာပေါ့နော်မြို့ကချောမော်မှာဒီအာဆင်နစ်အဆိပ်တင်တဲ့ဒေတာတွေဖြစ်နေတယ်ဖြစ်နေရဆိုကျမတို့ကတော့အများတော်အဖြစ်တော့မိုးရေခံတောက်တာအဲ့လိုပြောထားတယ်မိုးရေရှိရဲ့ရေခံနေပေါ့ရေခံနေမှာတချို့ဟာတွေဆိုလို့ရှိရင်စီးဆင်းတဲ့လမ်းကြောင်းတွေမှာဒီကံရဲ့ပတ်လည်မှာဗတိပံမြက်ဆိုင်ဖို့ပေါ့နော်အဲ့ဒါမျိုးတွေပေါ့အဲ့ဒါမျိုးတွေလှုပ်စီခြင်းနဲ့နောက်ပြီးတော့ဒီကံရည်တွေမှာပေါ့နော်ဗတိပံမြက်ကိုဖောင်ဖွဲ့ပြီးတော့အစိတ်ထုတ်ယူမှုတွေအဲ့ဒါမျိုးတွေလည်းလှုပ်ချင်တယ်ပေါ့ဒါပေမဲ့လည်းဟိုကျမစိုက်ချင်တဲ့ပညာရှင်တယောက်တည်းနဲ့မဖြေရှင်းနိုင်ဘူးပေါ့နော်သူရဲ့ဓာတ်ခွဲကန်းတွေလိုတယ်ဒီအာဆင်နစ်ကရော့သွားမှလားညားလာမှလားနောက်တစ်ခုကကျတော့ကျန်းမာရေးရနေပြီးတော့လုတ်ထားတဲ့စာရန်နေလဲရှိရဆံမရတချို့တွေကတော့ပေ150တွူးရင်တော့အဆင်နဲ့ပါတယ်400တွူးရင်တော့မပါဘူးဆိုတာမျိုးတွေလည်းရှိရဆံမအဲ့ဒါမျိုးတွေလည်းရှိတော့တမတို့ကပညာရှင်ပေါင်းစုံစုပြီးတော့ဟိုမြဝကျောင်းမော်ရဲ့ရေအတက်ကြနေရာတွေမှာပဲစိုက်တင်သလားဒါအင်ဂျင်နီယာတွေနဲ့လည်းပေါင်းပြီးတော့လုပ်ရမယ်လို့ကျမမှန်းထားတယ်ဒါပေမဲ့အိတ်ထီတာတွူတွေကတော့အစိတ်တင်နေဆိုတာသူတို့ရဲ့ဗဟုသုတတွေအရာလဲသိနေတယ်။အဲမြို့ကကျောင်းမောင်ကထွက်တဲ့ဆန်နေမှာလဲအာဆနစ်ပါတယ်ဆိုတာဒီနိုင်ငံတကာကအယောင်းတဲ့နိုင်ငံတွေကအဖြေရလဲသိရတယ်ပေါ့ဆံမရယ်။ဒါပေမဲ့လဲဒါတွေကကျမတို့ဒီပညာရှင်ဖွဲ့ပေါင်းပြီးတော့မှဟိုတခွဲခန်းနေနဲ့တက်ညီလက်ညီလှုပ်ဖို့လိုရဲ့ပေါ့။ဒီဆရာဦးတိတ်မော်တို့ဘက်ကလဲမအိုဘင်းတို့ပန်းတနော်ရုပ်ပိုင်းမှာပြိုခင်းနေထောင်ထားတာအများကြီးရှိပါတယ်။ကျမအနေနဲ့ကလည်းကြောင်ကုန်းဘက်မှာထောင်ထားတယ်။တစ်ချိန်ချိန်မှာလိုအပ်လို့ရှိရင်သုံးပြုနိုင်အောင်ဆိုပြီးတော့လုပ်တဲ့ပေါ်ဆက်ပါတယ်။အရာကြီးကတော့ဟိုကျမတို
့ဒီမှာကျွန်တော်လုပ်ချက်နေတယ်နော
်။စူးစမ်းမှာ
ဟုတ်ကဲ့ပေါ့နော်။တောင်တန်းနေများတဲ့ data တွေပေါ့နော်။ဟိုကချင်လို့ချင်းလို့ဒီရှမ်းပြည်နယ်ဒီအဲ့လို data တွေမှာဆက်မှာ regular မြက်ကိုဘယ်လိုပုံစံနဲ့အတုံးပြတယ်မှာ
အဲ့ဒေတာတွေမှာခြားရောဟိုတောတောင်တွေခုတ်တာပေါ့နော်တောတောင်တွေခုတ်တဲ့အခါမှာဒီရေဟာစိတ်ဝင်တဲ့ရေထက်စီးဆင်းတဲ့ရေကပုံများတယ်ဘာကြောင့်လဲဆိုတော့တပင်တတော်တွေမရှိတော့တဲ့အတွက်အဲ့လိုမျိုးဒေတာတွေကိုဥမာသူတို့ကတောင်ရာလုတ်တဲ့အတွက်ခုတ်တာတော်တော်များများရှိရဲ့ဆိုရင်ကျမတို့ကဘယ်လိုအကြံပေးရလဲဆိုတဲ့အခါမှာကျမတို့ကကွန်ထရိုးလိုက်ပေါ့ကွန်ထရိုးလိုက်ဆိုအမြင့်တူတဲ့နေရာတွေလိုင်းဆွဲပြီးတော့ဗတိပံမြက်ကိုအရင်စိုက်ပါလို့ကျမတို့အကြံပေးပါအဲ့ဒီခါမှာသူကဒီတောင်ကအဲ့လိုဆောင်းနေပြီမဲ့ဗတိပံစိုက်လိုက်တဲ့ခါမှာစီးလာတဲ့ရေကဒီဗတိပံမြက်တန်းရဲ့အခြေကိုတွားပြီးစုတဲ့ခါမှာတဖြည်းဖြည်းနဲ့သူကဒီဆောင်းနေတဲ့ဟာတဖြည်းဖြည်းနဲ့ပြေးလာပြီးတော့လေကတိပုံစံပေါ့အဲ့ဒါကိုတော့ကျမတို့ညို့ယူလေကတိပေါ်ခြင်းလို့ခေါ်တာပေါ့နော်တဖြည်းဖြည်းနဲ့ဒီစီးဆင်းလာတဲ့ရေကဝရောခနဲ့ကြမတော်ပဲနဲ့အဲ့ဗတိပံမြက်တန်းတွေကိုအဆင့်ဆင့်ပေါ့သူကအမြင့်တူကွန်ထရိုးလိုက်ဆိုက်ထားတဲ့အတွက်အဲစီးဆင်းလာတဲ့ရေနဲ့ပါလာတဲ့ ညီစီထွားတွေကဗတိပါမြစ်တမ်းမှာတင်ကြင်ရင်းနဲ့ခြာလာတဲ့ခါကျတော့သူကလှေကတက်လို့ပြေးလာတော့အဲ့လိုမျိုးဖြစ်လာတဲ့ခါမှာကျမတို့ကအဲ့လိုမျိုးပြေးလာတဲ့နေရာတွေမှာဒီမှာကော်ဖီပြန်စိုက်ဖို့လို့နောက်ပြီးတော့ဒီတက်တော်ပင်ပေါ့တင်းနှံတက်တော်ရောနှောစိုက်ချင်းနေပေါ့အဲ့အရာကိုလုပ်ဖို့ပေါ့ဒီတော့ဗတိပါကကျတော့2လ3လဆိုအပင်ဖြစ်တယ်ဖြစ်တယ်ဆိုတော့ခါမှာမှသူ့ရဲ့မြေကြီးကအဲ့လိုလေးဖြစ်သွားပြီ6လလောက်ဖြစ်သွားပြီးတော့မှကိုလိုချင်တဲ့အပင်ကိုစိုက်ဖို့ပေါ့နော်ဒီတော့ဒီတိုင်းကြီးကိုအလျှော့လိုက်ပြီးမစိုက်ဖဲနဲ့ဒီအမြင့်တူပေါ့အမြင့်တူဒီဟာနဲ့ဟိုတောင်ဆောင်ဒေသတွေမှာအဲ့ဒါမျိုးစိုက်ဖို့အတွက်ကျမတို့ကသင်ချပေးပါလိမ့်ရှင
်ဟုတ်တော့မြန်မာပြည်အလယ်ပိုင်းပေါ့နော်ဒီမိုးကတိတ်မရဘူးဒီကြီးရရှာတယ်ဒီလိုဒေသမျိုးတွေတော့
အဲ့ဒီဘာမျက်ကိုဘယ်လိုအသုံးတင်လာလဲဆရာ။အဲ့အဲ့ဒီမှာကျတော့ကျမတို့ဒီဗတိဘဆိုင်ထားတဲ့စိုက်ခင်းဟာနွေရာသီမှာတော်တော်တန်ရေမငတ်ဘူး။အဲ့အဲ့လိုမျိုးထိန်းနိုင်။နောက်ပြီးတော့သူ့နဲ့တွဲဆိုင်တဲ့အပင်ကိုဒီဇီဝကုန်တ္တိရုပ်ကုန်တ္တိပြန်ကောင်းလာစေတဲ့အတွက်သူကမဆိုင်တဲ့အပင်ထက်ဆိုင်ထူးထူးခြားခြားတိတာတော့ပေါ့နော်။ဒါကတော့ဟိုကျမတို့စိုက်ပြေးရေးမှာပါ။ဒီဆရာဦးသိမ့်မော်တို့ဘက်ကလည်းရေနံချောင်းတို့မကွေးတို့မှပြုတ်ခင်းနေတီထောင်ထားရဲပေါ့နော်။ကျမလည်းသိမှာပါဒီပင်ချောင်းနှပေးတို့ဘာတို့မှပေါ့နော်။ဒီအုံရှစ်ကုန်းတို့ဘာတို့ရွာလေးမှာပေါ့။အဲ့ဒီမာတွေမှာကျမတို့ပြုတ်ခင်းနေရှိတယ်။ရှိရဲဆိုတော့ဟိုသူတို့တွေအနေနဲ့ကတော့ကျမတို့ကဒီကိုအဓိကတကယ်စိုက်တဲ့အပင်ရဲ့ဘေးမှာဗတိဘာကိုထည့်ခိုင်းတာပေါ့နော်။ဗတိဘာကိုထည့်ပြီးတော့စိုက်ခိုင်းတယ်။နောက်ပြုတ်ခင်းနေကိုယ်ပိုင်ပြောခင်းနေတီထောင်ခိုင်းနေတီထောင်ခိုင်းတဲ့အခါမှာမိုးရင်းမှာရွာတဲ့ရေကသူ့အကွက်ထဲမှာရှိခဲ့လို့ရှိရင်သူများအခင်းနေရေငတ်ပေမဲ့ကို့အခင်းကရေမငတ်ဘူးပေါ့အဲအဲ့လိုမျိုးအတိပညာဟိုပြီးပါတယ်ဒါကတော့ဟိုကျမတို့အပူပိုင်းဒေသတွေမှာပေါ့နော်အပူပိုင်းဒေသတွေမှာဒီမိုးအားကိုပြီးတော့အဲစိုက်တာတွေမှာပေါ့နော်ဒီဆရာဆိုလို့ရှိရင်ကိုရန်ကလည်းရေနံချောင်းอ่ะဆိုတော့ဒီရေနံချောင်းဘက်မှာလဲစိုက်ခင်းနေပြိုးခင်းနေမှာလေတန်းခတန်းချောင်းတူလေးတွေอ่ะစပေါ့နော်သူစိုက်ဖို့လေသူ့ဘက်ကပညာပေးထားတာရှိပါတယ်ကျမကတော့ရေနံချောင်းမှာအဲအော်ဂဲနစ်တန်တန်ပေးတဲ့အခါမှာသူတို့တွေကိုဘာပဲစိုက်စိုက်ဒီပတိပံနဲ့တွဲစိုက်ဖို့အဲအဲ့ဒါအကြံပေးထားပါရှင
်ဒေါက်တာတန်တန်ဆင်ရဲ့ပြောကြားခြင်းလည်းပဲဒီတရင်ပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။စီဝါဉာဏ်ပညာရှင်ဒေါက်တာတန်းတန်းစိန်ကိုဒေါက်ခင်မြို့သက်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်7နာရီခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နှားနေပါရစေ။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါအောင်ရှင်။
ဇူလိုင်လမှာကျင်းပမဲ့ NATO စီရေးအဖွဲ့ကာကွယ်ရေးစစ်ဦးစီးချုပ်တွေရဲ့အဖွဲ့အစည်းအဝေးမတိုင်ခင်မှာယူကရိန်းနိုင်ငံကိုစီရေးအကူအညီတွေပေးဖို့အတွက်အမေရိကန်ဦးဆောင်တဲ့ယူကရိန်းဆက်သွယ်ရေးအဖွဲ့အစည်းအဝေးကိုဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့တော်မှာဒုတိယနေ့မြောက်အဖြစ်ဒီနေ့ကျင်းပပါတယ်။ယူကရိန်းတိုက်ပွဲဟာတာရိုပြေးပွဲမဟုတ်ဘဲမာရသွန်ပြေးပွဲတစ်ခုဖြစ်တဲ့အတွက်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကနေယူကရိန်းအရက်သားတွေကိုကာကွယ်ဖို့လိုနေတယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကထောက်ပြခဲ့ပါတယ်။အမေရိကန်ရဲ့စွမ်းအင်ဌာနအပါအဝင်အစိုးရအေဂျင်စီအများအပြားကိုရုရှားရဲ့ချင်းချောက်ငွေညစ်တဲ့စိုက်ဘာဂိုင်းတစ်ခုကဖောက်ထွင်းဝင်ရောက်ခဲ့တယ်လို့အမေရိကန်လုံခြုံရေးအရာရှိတွေကပြောပါတယ်။အစိုးရအဖွဲ့တွေနဲ့ကော်ပိုရေးရှင်းတွေကြားမှာအသုံးများတဲ့ဖိုင်လွှဲပြောင်းပေးတဲ့ program တစ်ခုဖြစ်တဲ့ Move It Transfer ကတဆင့်ဖောက်ထွင်းတာဖြစ်ပြီးစွမ်းအင်ဝန်ကြီးဌာနရဲ့လုပ်ငန်းတစ်ခုလည်းတိုက်ခိုက်ခံခဲ့ရပါတယ်။ရုရှားနဲ့ဆက်ဆက်နေတဲ့ချင်းချောက်ငွေညစ်တဲ့ hacker အဖွဲ့တစ်ခုဖြစ်တဲ့ CI0B အဖွဲ့ကဒီစိုက်ဘာတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြီးခဲ့တဲ့သတင်းတစ်ပတ်ကထုတ်ဖော်ပြောကြားခဲ့ပါတယ်။မြန်မာအရေးနိုင်ငံသားရေးဝန်ကြီးအဆင့်အလွတ်တဘောဆွေးနွေးပွဲကိုထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်ထားပြီးအင်ရှင်နိုင်ငံကမြန်မာနိုင်ငံကိုပါဖိတ်ခေါ်ထားပါတယ်။လာမယ့်ဇွန်လ18နဲ့19မှာလုပ်မယ့်ဒီဆွေးနွေးပွဲကိုတခြားအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကထောက်ခံထားပြီးပြင်းပြင်းထန်ထန်ကန့်ကွက်တဲ့အဖွဲ့ဝင်နိုင်ငံမရှိသေးဘူးလို့ထိုင်းဘက်ကပြောတယ်လို့ဆွေးနွေးပွဲနဲ့နှီးဆက်သူတို့က VOA ကိုပြောပါတယ်ရှင်။
တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုက ကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဖီတာဟန်ဒလီနဲ့ဂျွန်ဒရိုက်ဒန်တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မူဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကျန်းမာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.